Welcome to the Voice of America in Burmese.
Mingla menakin ma shin 2019 ခုနှစ်ဇူလိုင်လ25ရက်ကြာသပတေးနေ့မနက်ခင် VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440.58 တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကြော်စမ်းတာပါတရားရေးလုပ်ငန်းကိုနှောက်ယှက်ဟန်တားမှုအတွက်သမ္မတထရမ်ဟာအပြစ်မရှိဘူးလို့မပြောနိုင်ကြောင်းစုံစမ်းစစ်ဆေးမှုမူလကအောက်လွတ်တော်တရားရေးကော်မတီရှင်းမှထွက်ဆိုပါရယ်ကုံတော်ရေးစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်ဗန်နာရေးဝန်ကြီးဘိုဒူးနဲ့တရုတ်ပြည်ကိုသွားဖို့ဖြစ်ပါရယ်ဒီလိုနောက်ဆုံးသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြမှာဖြစ်ပါရယ်ခင်ဗျာ
နိုင်ငံတကာသတင်းတွေပြီးဆက်လက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်တရားရေးလုပ်ငန်းတွေမှာဝင်ရောက်ဆွတ်ဖက်မှုဟာအပြစ်ရှိမရှိဆိုတာနဲ့ပတ်သက်လို့အောက်လွှတ်တော်တရားရေးကော်မတီမှကြားနာခဲ့ပါတယ
် Dr. Mueller, the president has repeatedly claimed that your report found there was no obstruction and that it completely and totally exonerated him.
အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်ရှင်တခါ Brexit အရေးမှာဝန်ကြီးချုပ်မေတရားဝင်နှုတ်ထွက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဟောင်းလန်ဒန်မြို့တော်ဝန်ဟောင်းဖြစ်သူ Boris Johnson ဝန်ကြီးချုပ်အသစ်ဖြစ်လာတာအမေရိကန်အထက်လွှတ်တော်ကဘာမာအက်လို့ခေါ်တဲ့လူခွင့်ရေးချုပ်ဖောက်တဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားအရေးယူဖို့ကိုဒီလူခွင့်ရေးအဖွဲ့တွေကတိုက်တွန်းတာနောက်တခါဒီနေပြည်တော်မှာဖြစ်ခဲ့တဲ့ Victoria ရဲ့တပ်ငယ်မရေမှုဒုတိယမြောက်ရုံထုတ်တဲ့သတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဥကျော်စာသားနဲ့ကိုရင်းမင်းထွန်းတို့ကပြောပြပါမယ်ရှင
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေအတွင်းတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တဲ့ဆိုတဲ့ကိစ္စအတွက်သမ္မတထရမ့်ဟာအပြစ်မရှိဘူးလို့မပြောနိုင်ကြောင်းစုံစမ်းစစ်ဆေးမှုရောဘတ်မူလာပုဒူးနေ့လွှတ်တော်ကြားနာပွဲအတွင်းထွက်ဆိုသွားပါတယ်သမ္မတထရမ့်ကတော့သူဟာလုံးဝအပြစ်ကင်းတယ်လို့ပြောနေရပါ။နိုင်ငံချီကြမြင့်တဲ့ကြားနာပွဲရဲ့အစမှာပဲအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရော့ဒ်နက်ဒလာကသမ္မတကိုလုံးဝအပြစ်ကင်းတယ်လို့ပြောနိုင်မလားဆိုပြီးမေးမြန်းတဲ့အခါမှာသမ္မတဟာသူကျွတ်လွန်ခဲ့တယ်လို့အပြောခံရတဲ့အပြစ်တွေနဲ့လုံးဝကင်းရှင်းတယ်လို့မပြောနိုင်ကြောင်းမစ္စတာမူလာကဖြေခဲ့ပါတယ်။ဒါပေမဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတယောက်ကိုအရေးယူခွင့်မပြုတဲ့တရားရေးဌာနရဲ့နှစ်ပေါင်းများစွာတည်ရှိလာတဲ့မူဝါဒကြောင့်သမ္မတကိုရာဇဝတ်မှုနဲ့တရားစွဲဖို့မဖြစ်နိုင်ဘူး။သူရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာလည်းသမ္မတကိုတရားစွဲနိုင်မစွဲနိုင်ဆိုတဲ့အပေါ်မှာဆုံးဖြတ်ဖို့မဟုတ်ဘူးလို့မစ္စတာမူလာကရှင်းပြခဲ့ပါတယ်။နောက်ပိုင်းသမ္မတတာဝန်တွေမရှိတော့တဲ့အချိန်ကြာရင်တော့သမ္မတထရမ့်ကိုရာဇဝတ်မှုနဲ့အရေးယူနိုင်မလားဆိုတဲ့မေးခွန်းကိုမေးတဲ့အခါမှာတော့အရေးယူနိုင်တယ်လို့မစ္စတာမူလာကပြောပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုဆွတ်ဖက်ခဲ့တဲ့ရုရှားနဲ့သမ္မတရဲ့မဲဆွဲရေးအဖွဲ့တို့အကြပူးပေါင်းတင်စီမှုတွေရှိမရှိသမ္မတကတရားရေးလုပ်ငန်းတွေကိုဆွတ်ဖက်နှောင့်ယှက်တာတွေရှိမရှိဆိုတာတွေကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်အထူးစုံစမ်းရေးမှုမူလာကအုတ်လွတ်တော်မှဗုဒ္ဓနေရာထွက်ဆိုခဲ့တာဖြစ်ပါတယ
်ဗြိတိန်နိုင်ငံဝန်ကြီးချုပ်သစ်ဖြစ်လာမယ်လို့ရေးပန်းစားနေခဲ့သူ Brexit ကိုအားပေးထောက်ခံသူ Conservative Party အမတ် Boris Johnson ဟာဇူလိုင်24ရက်နေ့မှာဗြိတိန်ဝန်ကြီးချုပ်သစ်ဖြစ်လာခဲ့ပါပြီဗြိတိန်နိုင်ငံဥရောပသမဂ္ဂနဲ့နှုတ်ထွက်မဲ့ကိစ္စ Brexit ကိုအောင်မြင်အောင်မဆောင်ရွက်နိုင်တာကြောင့်ဝန်ကြီးချုပ် Theresa May ကယာရုကနှုတ်ထွက်မယ်လို့မေလ24ရက်နေ့ကကြေညာခဲ့ပြီးနှစ်လတင်းတင်းပြည့်တဲ့နေ့မှာဗြိတိန်ဝန်ကြီးချုပ်ဖြစ်လာတာပါသူ Conservative ကောင်းဆောင်ပြည့်ရွေးချယ်ခံခဲ့ရပြီးတဲ့နောက်မနေ့ကသူ့ရဲ့နိုင်ငံရေးရာမဟာမိတ်လည်းဖြစ် Brexit ကိုထောက်ခံသူလည်းဖြစ်တဲ့ American သမ္မတ Donald Trump ကသူ့ကိုချီးကျူးစကားပြောကြားခဲ့ပါတယ်ဥရောပသမဂ္ဂကဗြိတိန်နိုင်ငံထွက်ဖို့အရေး Brexit ကိစ္စကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားပြီးအပြစ်သတ်လုဆောင်သွားမယ်လို့ဝန်ကြီးချုပ်သစ် Boris Johnson ကပြောပါတယ် Brexit သဘောတူညီချက်အစ်တစ်ကိုရေးဆွဲသွားမှာဖြစ်ပြီးလာမယ့်69ရက်အတွင်းသဘောတူညီချက်ရဖို့ယုံကြည်မှုအပြည့်ရှိတယ်လို့လည်းပြောပါတယ်ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကတော့ Boris Johnson ရဲ့ Brexit အစီအစဉ်အသေးစိတ်ကိုသိရှိလိုတယ်လို့လည်းတုတ်ပင်ပြောဆိုထားပါတယ်ဒီနေ့မှာပဲဝန်ကြီးချုပ်သစ် Boris Johnson ကဗြိတိန်အစိုးရဖွဲ့အစ်တစ်ကိုဖွဲ့စည်းခဲ့ပါတယ်ယခင် Brexit ဝန်ကြီး Dominic Raab ကနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံခဲ့ရပြီးဗန်ဒယ်ဝန်ကြီးဖြစ်ပြီးဝန်ကြီးစာဂျစ်ဂျာဗစ်ကိုခန့်အပ်ထားပါတယ်ပြည်ထောင်စုဝန်ကြီးဌာနမှာလုံခြုံရေးနဲ့စီးပွားရေးရာဇဝတ်မှုဆိုင်ရာဝန်ကြီးဖြစ်တဲ့ဗြိတိန်စစ်အရာရှိဟောင်းဘန်ဝေါ်လစ်ကတော့ကာကွယ်ရေးဝန်ကြီးဖြစ်လာခဲ့ပါတယ်ဒီသတင်းအပြည့်စုံကိုတော့သတင်းတွေအပြည့်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
တနစ်တာကြံမြင့်ခဲ့ပြီးဖြစ်တဲ့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲဆုံးခန်းတိုင်စီရေးဆွေးနွေးဖို့အတွက်နောက်ပတ်ကျရင်တရုတ်ပြည်ကိုသွားရောက်မယ်လို့အမေရိကန်ဗန်ဒယ်ဝန်ကြီးစတီဗန်မနူရှင်ကဆိုပါတယ်တရုတ်အရာရှိတွေနဲ့အကြောင်းချင်းအားတော်တော်များများကိုဆွေးနွေးမှာဖြစ်တယ်လို့ CNBC ရုပ်မြင်သံကြားမှာဗိုလ်ဒူးနေကပြောကြားပြီးတဲ့နောက် ဆွေးနွေးရအကြောင်းအရာအလုံးပြည်လဲလိမ့်မယ်လို့တော့မမျှော်လင့်ကြောင်းနောက်ပိုင်းမှာပြန်ပြောခဲ့ပါတယ်။ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာကုန်သွယ်ရေးလူငွေပြတ်မှုနဲ့အတင်းအဓမ္မနည်းပညာလွှဲပြောင်းရယူမှုပြဿနာတွေလည်းပါဝင်မယ်လို့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်တို့ဟာသူတို့လုပ်ရမယ့်ကိစ္စကိုမလုပ်ဘဲနောက်ပြန်ဆုတ်နေတယ်လို့ဒေါ်နယ်ထရမ့်ကဆွဆွဲပြီးနှစ်ဖက်မျက်နှာချင်းဆိုင်တွေ့ဆုံမှုတွေမေလမှာရဆိုင်သွားခဲ့ခြင်းကဆက်လို့အခုတွေ့ဆုံမှုကပထမဆုံးအတင်းပြန်လည်တွေ့ဆုံမှုဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပြီးခဲ့တဲ့လကဂျပန်မှာတွေ့ဆုံစဉ်မလို့မုန်းထားတဲ့လုပ်ငန်းတွေကိုရပ်ဆိုင်ပြီးညှိနှိုင်းဆွေးနွေးမှုပြန်ဆဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။အခုခရီးစဉ်မှာဗန်ဒါယေးဝန်ကြီးနဲ့အတူအမေရိကန်ကုန်သွယ်ရေးကုဆလဲရောဘတ်လိုက်တင်ဇာလည်းလိုက်ပါသွားမှာဖြစ်ပါတယ်
။နိုင်ငံရေးကိုလွန်ကွေတောင်းခံမှုကိုကန့်သက်ထားတဲ့သမ္မတထရမ့်အစိုးရရဲ့စီမင်းသစ်ဟာဗိုလ်ဒုံးနစ်ကတရားရုံးမှာစိန်ခေါ်မှုတွေရင်ဆိုင်ခဲ့ရပေမဲ့ကျော်လွှားနိုင်ခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကိုရောက်လာတဲ့အမေရိကအလဲပိုင်းနိုင်ငံတွေကအများစုဖြစ်ကြတဲ့နိုင်ငံရေးကိုလွန်ကွေတောင်းခံသူတွေကိုကိုလွန်ကွေကတ်တက်တဲ့စီမင်းကိုတရားရုံးကဆက်ပြီးထားရှိခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီလအစောပိုင်းကကြေညာခဲ့တဲ့ဒီစီမင်းသစ်ဟာအမေရိကန်တောင်ပိုင်းနယ်စပ်ကိုရောက်ရှိလာတဲ့ပြောင်းရွှေ့အခြေချလာသူတွေအနေနဲ့နိုင်ငံရေးကိုလွန်ကွေတောင်းခံမှုကိုပိတ်ပင်ထားတာဖြစ်ပါတယ်။ဒီလူတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်အတွင်းသူတို့ဖြတ်ကျော်ခဲ့တဲ့နိုင်ငံတွေမှာနိုင်ငံရေးကိုလွန်ကွေတောင်းခံရမှာဖြစ်ပြီးမတောင်းခံခဲ့တဲ့တွေကအမေရိကန်ပြည်ထောင်စုမှာလည်းနိုင်ငံရေးကိုလွန်ကွေတောင်းခံမှုကိုပိတ်ပင်ထားတဲ့စီမင်းဖြစ်ပါတယ်။ဒီမှုကိုပြောင်းရွှေ့အခြေချသူများအခွင့်ရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ကြတဲ့ Washington DC မြို့တော်ဆိုင်ရာပြောင်းရွှေ့အခြေချသူများအခွင့်ရေးညွှန်ပေါင်းအဖွဲ့နဲ့ Racist Score ပြောင်းရွှေ့အခြေချသူများနဲ့ပညာရေးနဲ့ဥပဒေအကျိုးတော်ဆောင်များအဖွဲ့ကရုံးတင်ခဲ့တာဖွဲ့ဖြစ်ပါတယ်။အဖွဲ့အစည်းတစ်ခုစလုံးကဒီစီမင်းသစ်ဟာအနေအကျင်းမာတဲ့အခြေအနေကနေထွက်ပြေးလာကြသူတွေကိုထိခိုက်နှက်နာစေတယ်လို့တင်ပြကြပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9013လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အစ်တန်ရီရာဗီဒရင်းကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးစစ်မှာယမန်နေ့မနေ့ပိုင်းကလက်ပစ်ဘုံတစ်လုံးတွေ့ရှိခဲ့ပြီးတာဝန်ရှိသူတွေကမပောက်ကွဲအောင်ပြုလုပ်ခဲ့ရပါတယ်။ဒီလက်ပစ်ဘုံဟာ N36 အမျိုးအစားနဲ့တူတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကကူကပြီးသင်္ကန်းကျွန်းမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမမောင်ဦးကပြောပါတယ်။မလိခအင်အားတန်ရှင်ရေးဝန်ထမ်းတွေကသင်္ကန်းကျွန်းမြို့နယ် NLD ရုံးရဲ့လွှတ်တော်ကိုယ်စားလှယ်များဆိုတဲ့ဆိုင်းဘုတ်စေနာကစစ်ပင်တွေကြားမှာဒီဘုံကိုတွေ့ရှိခဲ့တာပါ။မလိခအင်ယာမှာတက်ဆင်ထားတဲ့ CCTV ကိုပြန်လဲကြည့်ပြီးတော့ဒီဘုံဘသူတွေထားခဲ့တယ်ဆိုတာတာဝန်ရှိသူတွေကစုံစမ်းနေကြပါတယ်။ဒါဟာတမင်လောက်တာဖြစ်ပြီးတင်းငင်းနေတဲ့အချိန်နေကိုပြည့်ရင်းအောင်လောက်တာနောက်ပိုင်းဆိုရင်ဒီထက်ပိုပြီးတော့ထပ်ဖြစ်လာမှာကိုစိုးရင်ရတယ်လို့မင်္ဂလာတောင်ညွန့်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးရောင်ကဆိုပါတယ်။ဘုံတွေးစီရနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ရဲတပ်ဖွဲ့ကို BBVA ကအချိန်ချင်းဆက်သွယ်ဖို့ကြိုးစားပြီးမှမရရှိခဲ့ပါဘူး။2016ခုနှစ်နိုဝင်ဘာလကလည်းရန်ကုန်တိုင်းဒေသကြီးရဲ့လုံခြုံရေးအတင်းကျပ်ဆုံးဖြစ်တဲ့တိုင်းအစိုးရအဖွဲ့ရုံးအပါဝင်ကိုမိုင် Ocean Center, Dobong Capital, Zewe Center နဲ့တောင်တကုန်းလူမှုကြီးကြပ်ရေးရုံးဝင်အတွင်းမှာ N150 အချို့ရေးပလင်းနဲ့ဓာတုဗေဒဘုံပောက်ကွဲတာတွေဖြစ်ခဲ့တဲ့အတွက်ဘုံဖောက်ခွဲသူ2ဦးကိုအနောက်ပိုင်းတရားရုံးကနှိစေထောင်ဒဏ်ချမှတ်ခဲ့ပါတယ်
လေနက်တာအတွင်ပထမအဆုံးအကြိမ်ဖြစ်တရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနကနိုင်ငံရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာဆိုင်ရာအစည်းအဝေးခန်းစာကိုဗိုလ်ဒုံးနစ်ကထုတ်ပြန်လိုက်ပါတယ်ခေတ်သေးရဲ့တရုတ်မျိုးသားကာကွယ်ရေးလို့အမည်ပေးထားတဲ့စလုံးရေ 28,000 ပါဝင်တဲ့ဒီအစည်းအဝေးခန်းစာမှာအခန်းပေါင်း6ခန်းပါဝင်ပါတယ်2012က17ကြိမ်မြောက်တရုတ်ကွန်မြူနစ်အမျိုးသားလွှတ်တော်ခေါ်ယူခဲ့ပြီးတဲ့နောက်ဒီအစည်းအဝေးခန်းစာပထမအဆုံးပြည့်စုံတဲ့အစည်းအဝေးခန်းစာဖြစ်တယ်လို့1998ခုနှစ်ကပထမအဆုံးကာကွယ်ရေးဆိုင်ရာအစည်းအဝေးခန်းစာကိုတရုတ်အစိုးရကထုတ်ပြန်ခဲ့ပြီးနောက်ပိုင်းဒါဟာ10ကြိမ်မြောက်ထုတ်ပြန်တဲ့အစည်းအဝေးခန်းစာလည်းဖြစ်ပါတယ်။ဒီအစည်းအဝေးခန်းစာမှာတရုတ်သမ္မတရှီဂျင်ပင်ရဲ့စာမုတ်တွေကိုအများဆုံးဖော်ပြထားတာတွေ့ရတယ်လို့လည်းအရှပစိဖိတ်တုံ့ပြန်ရေးဆိုင်ရာအစည်းအဝေးသုတေသည်အလက်ဇန်ဒါနီယယ်ကပြောပါတယ်။ဒီအစည်းအဝေးခန်းစာအရတရုတ်ကာကွယ်ရေးအသုံးစီကအစိုးရစုစုပေါင်းအသုံးစီရဲ့9.16%ရာခိုင်နှုန်းရှိပါတယ်ခင်ဗျာ။
လူပေါင်းဒါဇင်နဲ့ချီတည်ဆုံးပြီးထောင်နဲ့ချီရွှေပြောင်းစေခဲ့ရတဲ့လာအိုစ်တောင်ပိုင်းရေကာတာကျူပတ်မှုတစ်နှစ်ပြည့်မြောက်တဲ့နေ့မှာနောက်ထပ်ဒေါ်လာ3000ချီတန်တဲ့ရေကာတာစီမံကိန်းကြောင့်အန္တရာယ်ကျရောက်နိုင်ွယ်ရှိတဲ့မိသားစုတွေအရေးကိုပိုမိုအလေးထားဆောင်ရွက်ဖို့လူခွေးအုပ်စုတွေကတောင်းဆိုလိုက်ကြပါတယ်။ဂျီပင်ချင်းနန်ဝိုင်ဒီအက်လီယက်စ်ရေကာတာကြီး2018ဇူလိုင်ညဘက်မှာပောက်ကွဲခဲ့တဲ့အတွက်ကြေးရွာပေါင်းတရာစင်ကျော်ရေညစ်ခဲ့ရပြီးလာအိုစ်နိုင်ငံကလူပေါင်း9000ကျော်အပြင် အင်းဒီချင်းကမ်ဘောဒီးယားနိုင်ငံထောင်ရင်းချီတဲ့လူတွေလည်းပဲအိုးအင်းစွန့်ပစ်ပြီးတော့ထွက်ပြေးခဲ့ရတာဖြစ်ပါတယ်။အင်းတွေစိုက်ခင်းတွေကိုရေတိုက်စားသွားတာဟာဆူနာမီရေလှမ်းကြီးတက်လာသလိုပဲလို့ထွက်ပြေးလွတ်မြောက်ကြံရည်သူတူကဆိုလို့ပြောပါတယ်။ဒီဖြစ်ရကြောင့်သေဆုံးသူ49ဦးပျောက်ဆုံးသူ29ဦးရှိတယ်လို့အစိုးရကအပိတ်တကြေညာပြီးမဲ့လူခွင်နဲ့ပတ်ဝန်းကျင်ထိုင်ရေးသမားတွေကတော့ဒါဟာလုံဝါရှော့ပေါ်ပြောဆိုထားတဲ့အရေးတော်တာဖြစ်တယ်လို့ဆိုကြပါရတယ်။လူပေါင်း 5,000 လောက်ကအခုချိန်ထိယာယီစခန်းတွေမှာနေထိုင်ကြပြီးအစိုးရအထောက်ပံ့မစွန့်မပွန့်တဲ့ရရှင်တွေပေါ်မိခုန်နေရတာဖြစ်ပါတယ်။တချို့ကိုထွန်တဲ့မျိုးစေ့တချို့ထောက်ပံ့ခဲ့ပြီးမဲ့စိုက်ပျိုးမြေစစ်မြေရှိပဲရခင်စိုက်ပျိုးမြေတွေဟာလည်းရေအောက်မှာနစ်မြုပ်နေဆဲဖြစ်ပါတယ်။
Facebook သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုကင်တွယ်တာမှာအမှားယွင်းတွေရှိတာကြောင့် Facebook ကုမ္ပဏီဟာ American Dollar 5 billion အတန်းကြီးပေးဆောင်ရပါမယ်။ဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တဲ့ American ပြည်ထောင်စုကုန်သွယ်ရေးကော်မရှင်ရဲ့ကြေညာချက်မှာအခုလိုပါရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
ကြာသာရင်းနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဥကြောဆန်တာနဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်နာဆင်ရပါမယ်ရှင်။လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားရေးယူမှုတွေပါဝင်မြန်မာအမေရိကန်နဲ့မြန်မာစစ်ဖက်ဆက်ဆံရေးကန့်သတ်ချက်တွေပါဝင်တဲ့2019ခုနှစ်ဘာမာအက်ကိုအမေရိကန်အထက်လွှတ်တော်ဘက်ကသဘောတူထောက်ခံဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကအောက်လွှတ်တော်တရားလုံးကသဘောတူလိုက်တဲ့အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေ NDAA ထဲမှာပြင်ဆင်ချက်ဥပဒေဖြစ်တဲ့ဘာမာအက်ကိုထည့်သွင်းဖော်ပြထားပါတယ်။ဒီအကြောင်းကိုတော့မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။အခုလက်ရှိအမေရိကန်လွှတ်တော်မှာအမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေ NDAA နဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်နေရာလုံးကိုပိုင်ပြဋ္ဌာန်းချက်အသီးသီးနဲ့အတည်ပြုထားပြီးဖြစ်ပါတယ်။ဇူလိုင်လ12ရက်နေ့ကအောက်လွှတ်တော်မှအတည်ပြုထားတဲ့ NDAA မှာတော့ပြင်ဆင်ချက်အနေနဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုဒဏ်ခတ်အရေးယူမှုတွေအပါအဝင်မြန်မာစစ်တပ်နဲ့ American စစ်တပ်ကြားစစ်ရေးရပူးပေါင်းဆောင်ရွက်မှုတွေမှာကန့်သတ်ချက်တွေမြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အိန္ဒိယချင်းနိုင်ငံမှာခိုလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့ American Dollar 221သန်းပါဝင်တဲ့ budget ရထားချက်နဲ့ American အစိုးရဘက်ကဒဏ်ခတ်အရေးယူမှုအတွက်လိုအပ်နေတဲ့အချက်တွေပါဝင်တဲ့2019ဘာမာအက်ကိုထည့်သွင်းထားပြီးဒီပြင်ဆင်ချက်ကိုအောက်လွှတ်တော်မှာအတန်နဲ့မဲခွဲဆုံးဖြတ်ရမှာကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဂျွန်လ29ရက်နေ့အထက်လွှတ်တော်မှာအတည်ပြုထားတဲ့ NDAA မှာတော့ဘာမာအက်ဥပဒေဆိုတာမျိုးမပါဝင်ခဲ့ပါဘူး။လာမယ့်စက်တင်ဘာလမှာ NDAA ကိုလွှတ်တော်နှစ်ရက်လုံးကညှိနှိုင်းသဘောတူပြဋ္ဌာန်းဖို့ရှိနေတာပါ။ဒါကြောင့်အောက်လွှတ်တော်ကအတည်ပြုထားတဲ့ဘာမာအက်ပြင်ဆင်ချက်ဥပဒေကိုအထက်လွှတ်တော်ကလက်ခံသဘောတူညီမှုရှိမရှိအလားအလာနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းဘက်ကဒီမိုကရက်အထက်လွှတ်တော်အမတ်Jack Reed နဲ့တွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့တဲ့ 45 Rights အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Matthew Smith ကအခုလိုသုံးသပ်ပါတယ
် Our understanding is that the NDAA will go into conference possibly in September but the US
government တနင်္လာနေ့လွှတ်တော်နေ့စလုံးအနေနဲ့အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေ DNAA ကိုစက်တင်ဘာလမှာဆွေးနွေးကြဖို့ရှိပါတယ်ဒါပေမဲ့ရခိုင်ကချင်နဲ့အခြားပြည်နယ်တွေမှာဖြစ်ခဲ့တဲ့ရက်စလာတဲ့ပြစ်မှုကျူးလွန်မှုတွေအတွက်တောင်ဝန်ရှိသူတွေကိုအရေးယူမဲ့ပြင်းထန်ထိရောက်လာတဲ့ဒဏ်ခတ်အရေးယူနိုင်ဖို့အလားအလာတွေချမှတ်ဖို့အမေရိကန်အစိုးရအနေနဲ့ခွင့်ပြုဖို့လိုအပ်နေတာပါ။ဒါကြောင့်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေအတွက်တောင်ဝန်ရှိတဲ့စစ်တပ်အရာရှိတဦးချင်းစီနဲ့စစ်တပ်ရဲ့အကျိုးစီးပွားလုပ်ငန်းတွေမှာလည်းပြစ်မှတ်ထားဒဏ်ခတ်အရေးယူမှုကိုအမေရိကန်အစိုးရကပြဋ္ဌာန်းနိုင်ဖို့အတွက်ပြင်ဆင်ချက်ဥပဒေဖြစ်တဲ့ဘာမာအက်ကိုနှစ်ဖက်စလုံးသဘောတူဖို့အခွင့်အလမ်းရှိနေပါတယ
်။ဒါဆိုရင်ဒီအောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဘာမာအက်ကိုရောဘယ်လိုမြင်လဲရှင
်။ Yeah, I mean the current version I think is strong. It doesn't include everything that we'd like to see in that act.
လက်ရှိအောက်လွှတ်တော်မှာသဘောတူလိုက်ပြီးဖြစ်တဲ့ဘာမာအက်မှာကျွန်တော်တို့လိုချင်တဲ့အချက်အလုံးမပါဝင်ပေမဲ့ပြင်းပြင်းထန်ထန်အရေးယူထားတဲ့အချက်တွေတော့ရှိပါတယ်။ဒီနေရာမှာထပ်ပြောချင်တာကဒီဥပဒေမူကြမ်းမှာနောက်ဆုံးဘယ်လိုအချက်တွေပါဝင်ပြဋ္ဌာန်းကြမလဲဆိုတာသဘောတူဆုံးဖြတ်ကြဖို့လွှတ်တော်အမတ်တွေမှာအခွင့်အလမ်းတွေရှိနေပါတယ်ဒီပြဋ္ဌာန်းချက်ဟာမထင်မရှားဖြစ်သွားမှာမဟုတ်ပါဘူးလူမျိုးတုံးတပ်ပြတ်မှုစစ်ရာဇဝတ်မှုကျူးလွန်မှုလူသားဓုအပေါ်ရာဇဝတ်ကျူးလွန်မှုစတာတွေမှာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနိုင်တဲ့အခြေအနေကိုအမေရိကန်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်ကင်တွယ်တင်တယ်လဲဆိုတာအဆုံးဖြတ်ပေးဖို့အမေရိကန်လွှတ်တော်အမတ်တွေအတွက်အခုအချိန်မှာ ဒီလိုပြဋ္ဌာန်းချက်မျိုးချမှတ်နိုင်ဖို့အလွန်ကိုအရေးကြီးနေပါတယ
်အခုအထက်လွှတ်တော်မှာဒီဘာမာအက်ကိုသဘောတူလက်ခံမဲ့အလားအလာရှိနေလားရှင
် So far as far as we can tell Senator Mitch McConnell and or has been the
ကျွန်တော်တို့သိထားရသလောက်ဆိုရင်အထက်လွှတ်တော်မှာ Mitch McConnell တယောက်ပဲဘာမာအက်မှာပါတဲ့အချက်တွေကိုစန့်ကျင်ခဲ့တာဖြစ်ပါတယ်လူမျိုးရုံးတပ်ဖြတ်မှုဆေးရဇဝတ်ကျူးလွန်မှုလူသားစုအပေါ်ရာဇဝတ်ကျူးလွန်မှုတွေကိုတုံ့ပြန်ဖို့အမေရိကန်အစိုးရအနေနဲ့ပြင်းပြင်းထန်ထန်အရေးယူသင့်တယ်လို့လွှတ်တော်မှာကျွန်တော်တို့ထိတွေ့ခဲ့ရတဲ့အမတ်အများစုကသဘောတူကြပါတယ်။ဆိုတော့အခုချိန်မှာအထက်လွှတ်တော်အမတ်မက်ခွန်နဲအနေနဲ့ဘယ်လိုတုံ့ပြန်မလဲ၊ကင်တွယ်မလဲဆိုတာအသေးစားမသိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့သူ့ကိုတိုက်တွန်းနေတာကဒီဥပဒေကိုအတတ်နိုင်ဆုံးသဘောတူပေးဖို့ဖြစ်ပါတယ်။
2019ဘာမာအက်ကိုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Elliot Engel နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ Pacific ရေးရာဌာနခွဲဥက္ကဋ္ဌဟောင်း Republican အမတ် Steve Chapot တို့ကဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်ရှင်
။မင်းအင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုတော့အသက်2နှစ်နဲ့17လအရွယ်မိန်းကလေးငယ်တဦးလွန်ခဲ့တဲ့3လဝန်းကျင်ကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်ခံခဲ့ရတာကိုမနေ့ဗုဒ္ဓဟူးနေ့ကနေပြည်တော်တက္ကိနခရိုင်တရားရုံးမှာဒုတိယအကြိမ်ရုံးထုတ်စစ်ဆေးခဲ့ရတာကိုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်။ဒီမှုမှာကျူးလွန်ခံရတဲ့မိန်းကလေးရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံရေးတွေကိုအကာအကွယ်ပေးဖို့အတွက်ကလေးကိုပစ်တိုရီယာလို့အမည်ဝဲပေးထားပါဗျ။အခင်းဖြစ်တဲ့အချိန်ပိုင်းကိုအခင်းဖြစ်ခဲ့ရာကြောင်းတွင်က CCTV ကိုကျူးလွန်ခံရသူတမီးငယ်နဲ့အတူကြည့်ရှုစစ်ဆေးခဲ့ချိန်မှာ CCTV ထဲမှာပါဝင်နေတဲ့လူနှစ်ဦးအနက်တဦးကကျူးလွန်သူဖြစ်တဲ့အကြောင်းကလေးကထောက်ပြခဲ့တယ်လို့မိခင်ဖြစ်သူကမနေ့ကတရားရုံးမှာထွက်ဆိုခဲ့တဲ့အကြောင်းတရားလိုအကျိုးဆောင်ဒေါ်ရွတ်နုဝေကသတင်းတောက်တွေကိုပြောပြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်ဒီရုံးချိန်မှာတရလိုဖြစ်သူဗစ်တိုရီယာရဲ့မိခင်ကို၄နာရီကြာစစ်ဆေးခဲ့ပြီးစစ်ဆေးပြီးချိန်မှာတရလိုဘက်ကအချက်နှစ်ချက်ကိုဥတိုက်လျှောက်ထားခဲ့ပါတယ်။အဲ့ဒီနှစ်ခုအနက်တစ်ခုကမူဂျိုချောင်းဆီယာမဒေါ်နင်းနုဟာအမှုနဲ့ပတ်သက်လို့သတင်းထင်ချန်မှုရှိခဲ့တာကိုအရေးယူပေးဖို့ဖြစ်ကြောင်းတရလိုရဲ့အကျိုးဆောင်ရှေ့နေဒေါ်ရွတ်နုအောင်ကပြောပါတယ
်။တရလိုရဲ့ထွက်ဆိုချက်တွေမှာကပါတာကဒီဆီယာမနှင်းနုသိတယ်။ဆီယာမနှင်းနုကနေပြီးတော့ကိုကိုဆူတယ်ဆီယာမနင်းနုကလေပြီးတော့မှရေးဆေးပေးတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့သူကကလေးကအတိအကျဆိုရင်၄ချိန်တိတိကလေးကထွက်ဆိုချက်ပြီးပေးခဲ့တယ်ပေါ့ပေးခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့ကာယကံရှင်အနေရနဲ့အနေနဲ့ပေါ့နော်သတင်းတွေထင်ဆန်ထားတဲ့အဲနင်းနုနဲ့ပတ်သက်ပြီးတော့မှရုံးတော်ရှိဖို့ပေါ့အဲဒီနင်းနုကိုအရခံအဖြစ်နဲ့ပါဝင်ဖို့ဆိုတော့ရှောက်ထားလောက်အောင်ရှောက်ထားတာပေါ့ဟုတ်
နောက်ထပ်လျှောက်ထားချက်တစ်ခုကတော့အခင်းဖြစ်ရာ Western Hill မူဂျိုချောင်းကိုတရားရုံးတော်အပါအဝင်တာဝန်ရှိသူတွေသွားရောက်ကြည့်ရှုခွင့်ပေးဖို့ဖြစ်တယ်လို့သူကဆက်ပြီးတော့ပြောပါတယ်။အမှုကိုလျှောက်လဲချိန်မှာအခုလက်ရှိတရားခဏ်အဖြစ်ဆွဲချက်တင်ခံထားရသူဟာတကယ်ကျူးလွန်သူမဟုတ်ဘူးလို့ယုံကြည်တဲ့အကြောင်းဗစ်တိုရီယာရဲ့မိခင်ကထွက်ဆိုသွားခဲ့ပါတယ်။တရားခဏ်အဖြစ်ဆွဆွဲဖမ်းဆီးခံရသူအောင်ကြီးခေါ်အောင်ကျော်မျိုးဟာအမှုဖြစ်တဲ့နေ့မှမှကျောင်းရဲ့အုပ်ချုပ်ရေးမှူးဒေါ်အောင်မာလိုင်ရဲ့ယင်မောင်းအဖြစ်ပထမဆုံးစတင်အလုပ်ဆင်းခဲ့တာဖြစ်ကြောင်းအောင်ကြီးခေါ်အောင်ကျော်မျိုးရဲ့မိခင်ကသတင်းတောက်တွေကိုပြောသွားခဲ့ပါတယ
်။၁၆ရက်နေ့မှာလုံဝင်တာပါဒီသားလေးကတားတယ်မမောင်းကလေ
းက
ကျောင်းထဲဝင်ရရင်ရတယ်အဲ့ဒီဟိုရင်ဆရာမကလည်းပြီးတော့ခေါ်ပြီးတော့ကားပေါ်မှာပုံပုံသချင်းတွေလေးပြီးတော့ဝင်ပြီးတော့သူ့ကိုပုံရင်းပြရမယ်ကားမလာသေးလို့သူထိုင်နေရ
ဒီမှုနဲ့ပတ်သက်ပြီးစန့်ကျင်ကန့်ကွက်မှုတွေဖြစ်လာတာဟာတပ်ငယ်မရင်းဆိုတဲ့ရာဇဝတ်ပြစ်မှုအမျိုးအစားကြောင့်သာမဟုတ်ဘဲအခုလက်ရှိတရားခဏ်အဖြစ်ဆွဆွဲခံထားရသူအောင်ကျော်မျိုးခေါ်အောင်ကြီးဟာအစာထိုးတရားခဏ်ဖြစ်တယ်လို့ကြဲကြဲပြန့်ပြန့်ယုံကြည်သူတွေများလာတာကြောင့်လည်းဖြစ်ပါတယ်။တရားရုံးရှေ့မှာတော့ကလေးငယ်နဲ့မိသားစုနောက်ပြီးတရားခဏ်အဖြစ်ဆွဲချက်တင်ခံရသူနဲ့မိသားစုနှစ်စုလုံးကိုအားပေးထောက်ခံသူတွေကစုဝေးဆောင်ဆိုင်နေခဲ့ကြပါတယ်။နောက်တစ်ပတ်ယုံကြည်မှာတော့တရားခဏ်အဖြစ်ဆွဲချက်တင်ခံထားရသူအောင်ကြီးရဲ့အကျိုးဆောင်ရှေ့နေကတရားလိုဗစ်တိုရီယာရဲ့မိခင်ကိုပြန်လှန်စစ်မေးမှာဖြစ်ပါတယ်ရှင်။ ဖီယိုရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါမယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဆွတ်ဖက်မှုရှိမရှိနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တရားရေးလုပ်ငန်းတွေမှာဝင်ရောက်ဆွတ်ဖက်မှုရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာဟာက သမ္မတထရမ့်ဟာသူစုံစမ်းစစ်ဆေးနေတဲ့တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုလုံးဝမရှိဘူးလို့မပြောနိုင်တဲ့အကြောင်းဗုဒ္ဓဟူးနေ့ကအောက်လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သူအစီရင်ခံစာမှာအပြစ်မရှိကြောင်းဆုံးဖြတ်ထားတယ်ဆိုပြီးသမ္မတကပြောဆိုနေတာတွေဟာမမှန်ကြောင်းလည်းပြောဆိုခဲ့တာပါ။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။2016အမေရိကန်သမ္မတရွေးကောက်ပွဲကိုဆွတ်ဖက်ခဲ့တဲ့ရုရှားနဲ့သမ္မတရဲ့စီးပွားရေးအဖွဲ့တို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိသမ္မတကတရားရေးလုပ်ငန်းတွေကိုဆွတ်ဖက်တာရှိမရှိဆိုတာတွေကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်မှာပထမဆုံးအကြိမ်ဖြစ်တဲ့အထူးစုံစမ်းရေးမှူးရောဘတ်မော်လာကအောက်လွှတ်တော်မှာဗိုလ်တပူးနေကလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်။မစ္စတာမော်လာဟာသူ့ရဲ့တွေ့ရှိချက်တွေထဲမှာရုရှားအစိုးရက2016အမေရိကန်ရွေးကောက်ပွဲကိုဂျောင်းဝင်နှောက်ယှက်မှုရှိတာတွေ့ရတယ်လို့ပြောပါတယ်။ Act 1
First, our investigation found that the Russian government interfered in our election.
ပထမအချက်အနေနဲ့ American ရွေးကောက်ပွဲမှာရုရှားအစိုးရကစနစ်တကျအောက်ခြေကစပြီးကြေကြေပြန့်ပြန့်နဲ့ဂျားဝင်နှောက်ယှက်တယ်ဆိုတာကိုကျွန်တော်ရဲ့စုံစမ်းမှုတွေကနေတွေ့ရှိခဲ့ပါတယ
်။ဒါပေမဲ့ရုရှားရဲ့အခုလိုရွေးကောက်ပွဲဝင်ရောက်နှောက်ယှက်မှုနဲ့သမ္မတထရမ့်မဲဆွယ်အဖွဲ့တို့ကြားပတ်သက်မှုမရှိကြောင်းတွေ့ရတယ်လို့လည်း Mr. Mueller ကပြောကြားခဲ့တာပါ။သူတို့ရဲ့စုံစမ်းစစ်ဆေးမှုမှာအမှန်တရားကိုရှာဖွေဖို့အတွက်ကြိုးစားတဲ့အစိုးရအတွက်တရားရင်မှာဝင်ရောက်နှောက်ယှက်မှုရှိမရှိကတိတ်ကိုအရေးပါတာကြောင့်အထူးစုံစမ်းမှုနဲ့အဖွဲ့စုံစမ်းမှုပေါ်မှာဂျောင်းဝင်နှောက်ယှက်မှုတွေလိင်ညာထွက်ဆိုမှုတွေရှိမရှိကိုစုံစမ်းစစ်ဆေးခဲ့တယ်လို့လည်းပြောပါတယ်။အစိုးရခန်းစားရဲ့ဒုတိယပိုင်းမှာတရားရေးဆိုင်ရာစုံစမ်းစစ်ဆေးမှုကိုသမ္မတကဝင်ရောက်ဟန်တားနှောက်ယှက်မှုရှိမရှိဖော်ပြထားတာဖြစ်ပါတယ်။တရားရေးစုံစမ်းမှုကိုသမ္မတကဟန်တားနှောက်ယှက်မှုမရှိဘူးလို့ကံသေးကမ်းမှမပြောနိုင်ကြောင်းသူ့အစိုးရခန်းစားမှဖော်ပြထားတာဖြစ်ပါတယ်။တရားရေးဌာနရဲ့လုတ်ပိုင်ခွင့်ထဲမှာသမ္မတကိုတရားစွပ်စွဲခွင့်မရှိတဲ့အတွက်သူ့ရဲ့စုံစမ်းမှုကနေသမ္မတဟာပြစ်မှုကျူးလွန်မှုရှိမရှိဆုံးဖြတ်ပေးဖို့မဟုတ်ဘူးလို့လည်းမစ္စတာမော်လာကထွက်ဆိုခဲ့ပါတယ်။သမ္မတအနေနဲ့တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုရှိမရှိမေးမြန်းခဲ့သူကတော့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရိုနက်ဒလာဖြစ်ပါတယ်
။ Director Mueller, the president has repeatedly claimed that your report found there was no obstruction.
Mr. Mueller, ခင်ဗျားရဲ့အစီရင်ခံစာအရသူမှာအပြစ်လုံးဝမရှိဘူးလို့သမ္မတကထပ်ကတည်းလဲလဲပြောပါတယ်။သမ္မတအနေနဲ့လုံးဝအပြစ်ကင်းရှင်းတယ်လို့ခင်ဗျားရဲ့အစီရင်ခံစာကပြောချင်ပါသလား
။ဒီအစီရင်ခံစာကဒီလိုမပြောပါဘူး
။ဒါပေမဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတယောက်ကိုအရေးယူခွင့်မပြုတဲ့တရားရေးဌာနရဲ့နှစ်ပေါင်းများစွာရှိခဲ့တဲ့မူဝါဒကြောင့်သမ္မတကိုရာဇဝတ်မှုနဲ့တရားစွဲဆိုဖို့မဖြစ်နိုင်တယ်လို့သူ့ရဲ့စုံစမ်းစစ်ဆေးအဖွဲ့ဟာလည်းသမ္မတကိုတရားစွဲနိုင်မစွဲနိုင်ဆိုတဲ့အပေါ်မှာဆုံးဖြတ်ဖို့မဟုတ်ဘူးလို့မစ္စတာမူလာကပြန်ပြီးဖြေကြားခဲ့တာပါအထက်လွှတ်တော် Republican အမတ် Ken Buck ကတော့သမ္မတအနေနဲ့တကယ်ပြစ်မှုကျူးလွန်တယ်လို့မစ္စတာမူလာယုံကြည်လားလို့မေးခဲ့တာပါသမ္မတ Trump ဟာမစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုကိုမကြာခဏဆိုသလိုတိုက်ခိုက်ဝေဖန်လေးရှိပါတယ်ဒါပေမဲ့သမ္မတ Trump အမြဲပြောနေတယ်လို့သူ့ရဲ့စုံစမ်းစစ်ဆေးမှုဟာတဲကြီးမဲကြီးဥတီတိုက်ခိုက်တာမျိုးဆိုတဲ့ပြောကြားချက်ကိုတော့သူကမဟုတ်မှန်ကြောင်းညှင်းဆိုပါတယ်ဒါအပြင်စုံစမ်းမှုမော်လာအနေနဲ့သမ္မတနဲ့မျက်နှာချင်းဆိုင်စုံစမ်းမေးမြန်းခွင့်ရဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့လည်းမစ္စတာမော်လာကပြောပါတယ်။ဒီကြားနာပွဲမှာ Republican Party ဝင်တွေကမစ္စတာမော်လာရဲ့အစီရင်ခံစာဟာတရားရေးမှာသမ္မတဝင်ရောက်နှောက်ယှက်မှုမရှိကြောင်းထင်ထင်ရှားရှားပြသဖို့ကြိုးစားနေကြအချိန်မှာပဲ Democratic Party ဝင်တွေကတော့သမ္မတဟာအပြစ်ရှိပေမဲ့တရားရင်ဌာနမူဝါဒအရအရေးမယူနိုင်တဲ့အတွက်သမ္မတရာထူးထွက်ချိန်မှာအရေးယူနိုင်ဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်။အထူးစုံစမ်းမှုမော်လာနဲ့သူ့ဖွဲ့ရဲ့22လကြာအချိန်ယူစုံစမ်းစစ်ဆေးမှုတွေ့ရှိချက်တွေကိုစာမျက်နှာ448မျက်နှာပါအစိုးရခန်းစားထုတ်ပြန်ခဲ့ပြီးအခုဒီအစိုးရခန်းစားပါအချက်တွေနဲ့ပတ်သက်ပြီးအောက်လွှတ်တော်ပါတီကြီးနှစ်ဆလုံးရဲ့လွှတ်တော်မတ်တွေမေးမြန်းတာကိုမစ္စတာမော်လာဖြေကြားခဲ့တာဖြစ်ပါတယ်။စက်တင်ဘာ7ရက်အတိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်း FBI ဗဟိုအစုအထောက်လိုင်းအဖွဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့သူမစ္စတာမူလာဟာကြားနာပွဲတွေမှာ88ကြိမ်ထွက်ဆိုခဲ့သူဖြစ်ပေမဲ့အခုကြားနာပွဲမှာတော့သူရေးသားထားတဲ့အစိုးရခန်းစားပါအသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးရေးမဖြေကြားနိုင်မဲမကြမကြာတုံ့ဆိုင်ဖြစ်နေတာတွေ့ရပါတယ်။ကြားနာပွဲမှာသူ့ရဲ့ဖြေကြားချက်တွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကအနောက်ဗာဂျီးနီးယားပြည်နယ်ကိုမထွက်ခွာခင်မှာအင်ဘူရောကနေအခုလိုဝေဖန်လိုက်ပါတယ်။
I think Robert Mueller did a horrible job both today.
Robert Mueller အနေနဲ့ဒီကနေ့ထွက်ဆိုမှုမှာရောစုံစမ်းစစ်ဆေးရမှာပါ။တိတ်ကိုညံ့တယ်လို့ကျွန်တော်ထင်ပါတယ်။တကယ်တော့သူ့မှာဘာမှစုံစမ်းစစ်ဆေးစရာမရှိလို့လည်းဖြစ်ပါတယ်
။တချိန်တည်းမှာပဲရုရှားကတော့ကြားနာပွဲကိုအနီးကပ်စောင့်ကြည့်နေကြောင်းပြောဆိုခဲ့တယ်လို့2016သမ္မတရွေးကောက်ပွဲမှာဆွတ်ဖက်ခဲ့ကြောင်းဆွဆွဲချက်ကိုလည်းညှင်းဆန်နေတာပါ။
ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။ မနေ့ဇူလိုင်လ24ရက်နေ့မှာတော့ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ရေးမှာအမာခံဖြစ်တဲ့လန်ဒန်မြို့တော်ဝန်ဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Boris Johnson ဟာဗြိတိန်ရဲ့ဝန်ကြီးချုပ်တည်ဖြစ်လာခဲ့ပါပြီ။ Brexit ကိုအောင်မြင်အောင်မဆောင်ရွက်နိုင်ခဲ့တာကြောင့်ဝန်ကြီးချုပ် Theresa May ယာရုကနှုတ်ထွက်မယ်လို့မေလ24ရက်နေ့ကကြေညာခဲ့ပြီးနှစ်လတင်းတင်းပြည့်တဲ့နေ့မှာအခုလိုမျိုးဒီကြေညာခဲ့တာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့အစိုးရအဖွဲ့အပြောင်းလဲအကြောင်းကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဗြိတိန်ဝန်ကြီးချုပ်တစ်ဖြစ်လာမယ်လို့ရေပန်းစားနေခဲ့သူ Brexit ကိုအားပေးထောက်ခံသူ Conservative Party အမတ် Boris Johnson ဟာဇူလိုင်လ23ရက်နေ့မှာ Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံခဲ့ရပါတယ် Boris Johnson Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံရတဲ့တဲ့ရင်အကြအပြီးမှာတော့သူနဲ့နိုင်ငံရေးအရာမဟာမိတ်လဲဖြစ်Brexit ကိုထောက်ခံသူလည်းဖြစ်တဲ့ American သမ္မတ Donald Trump ကချီးကျူးစကားပြောကြခဲ့ပါတယ်။ Boris Johnson ကိုဝန်ကြီးချုပ်အဖြစ်မခန့်အပ်ခင်ဗိုလ်ထုတ်နှင့်အစိုးရပိုင်းမှာတော့ယာတုကနှုတ်ထွက်သွားတဲ့ဝန်ကြီးချုပ် Theresa May ကပါလီမန်မှာမိန့်ခွန်းအတူချုပ်ပြောခဲ့တယ်လို့ Downing Line ကဝန်ကြီးချုပ်အင်ရှေမှာလည်းသူ့ရဲ့ common thread နဲ့အတူဘေးသက်ကုံနှုတ်ဆက်စကားပြောကြခဲ့ပါတယ်။သူက Conservative Party အမတ်အဖြစ်တော့ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်။
I'm about to go to Buckingham Palace to tender my resignation to Her Majesty the Queen and to advise her to ask Boris Johnson to form a new
အခုပဲကျမနန်းတော်ကိုသွားပြီးဘုရင်မကြီးကိုနှုတ်ထွက်စာပေးအပ်ရင် Boris Johnson ကိုခန့်အပ်ဖို့လဲအကြံပြုမှာပါ Conservative Party ခေါင်းဆောင်ဖြစ်လာတဲ့ Boris ကိုချီးကျူးစကားပြောချင်ပါတယ်လာမယ့်လတွေနှစ်တွေအတွင်းသူနဲ့သူအစိုးရအောင်အောင်မြင်မြင်ဖြစ်ပါစေလို့လဲဆုတောင်းပေးပါတယ
်အဲ့ဒီနောက်အစင်လာရဗြိတိန်ဘုရင်မကြီးက Boris Johnson ကိုဘက်ကင်ဟမ်နန်းတော်ကိုဖိတ်ခေါ်ပြီးဗြိတိန်ဝန်ကြီးချုပ်အဖြစ်တရားဝင်ခန့်အပ်ခဲ့ပါတယ်။ဘက်ကင်ဟမ်နန်းတော်ကနေဒေါင်းနင်းလန်ကဝန်ကြီးချုပ်အိမ်ကိုအရောက်မှာတော့ Boris Johnson ကဗြိတိန်ဝန်ကြီးချုပ်တစ်အဖြစ်ပထမဆုံးမိန့်ခွန်းစကားပြောကြားခဲ့ပါတယ
်။ The Queen has just honored me with this extraordinary office of state. My job is to serve you, the people.
ဘုရင်မကြီးကကျွန်တော်ကိုနိုင်ငံရဲ့ကြီးမြတ်တဲ့ယာရုကိုလက်ခံဖို့ကမ်းလှမ်းပြီးဂုဏ်ပြုခဲ့ပါတယ်။ကျွန်တော်တို့ကဗီတိန်ပြည်သူလူထုကိုအလို့ကျွေးပြုဖို့ပါကျွန်တော်တို့နိုင်ငံရေးသမားတွေအတွက်အမြဲသတိချရမယ့်အချက်တစ်ချက်ရှိပါတယ်အဲ့ဒါကတော့ပြည်သူတွေဟာကျွန်တော်တို့ရဲ့အလို့ရှင်ဆိုတာပါပဲ
လက်ရှိအစိုးရအဖွဲ့ဝင်တော်တော်များများက Boris Johnson နဲ့မူဝါဒရေးရာသဘောထားချင်းမတိုက်ဆိုင်တာတွေကြောင့်နှုတ်ထွက်သွားလို့ဗြိတိန်နိုင်ငံထုတ်သတင်းဌာနတွေကနွေရာသီတုတ်တင်ပွဲလို့တင်စားရေးသားကြပါတယ်နိုင်ငံသားရေးကာကွယ်ရေးဗန္ဒာရေးကုန်သွယ်ရေးဝန်ကြီးဌာနလိုအဓိကဝန်ကြီးဌာနကြီးတွေအပါအဝင်တခြားဝန်ကြီးဌာနတွေကဝန်ကြီးတွေတော်တော်များများနှုတ်ထွက်ခဲ့ကြပါတယ်နိုင်ငံသားရေးဝန်ကြီးတစ်အဖြစ်ယခင် Brexit ဝန်ကြီး Dominic Raab ဖြစ်လာပြီးဗန္ဒာရေးဝန်ကြီးအဖြစ်ဗီဒိုင်းဝန်ကြီးဟောင်း Sajid Javid ဖြစ်လာပါတယ်သူရဲ့အစိုးရအဖွဲ့အစည်းနဲ့ပတ်သက်ပြီးတာဝန်အပြည့်အဝယူကြောင်း Boris Johnson ကအခုလိုပြောပါတ
ယ် I am today building a great team of men and women I will take personal responsibility for the change I want to see never mind the
ကျွန်တော်ဒီနေ့သိတ်ကောင်းတဲ့အစိုးရအဖွဲ့ကိုဖွဲ့စည်းခဲ့ပေမဲ့ကျွန်တော်မြင်ကျင်တဲ့အပြောင်းလဲတွေဖြစ်လာဖို့အတွက်ကျွန်တော်ကိုယ်တိုင်မှာပဲတာဝန်ရှိနေတယ်လို့ပြောပြစေဘယ်လိုအတားအဆီးတွေရှိပါစေအပြီးသတ်ဆုံးဖြတ်ချက်ကကျွန်တော်စီကလာမှာပါကျွန်တော်တို့အစိုးရကဒီတိုင်းပြည်နဲ့ထိုက်တန်တဲ့ခေါင်းဆောင်မှုမျိုးကိုပေးသွားမှာပါဒီလိုခေါင်းဆောင်မှုအခုပဲစပါပြီ
။ဥရောပသမဂ္ဂကဗြိတိန်နိုင်ငံထွက်ဖို့အရေး Brexit ဆက်ပတ်သက်ပြီးသူကပါလီမန်ကိုအထက်ထပ်ပေးထားတဲ့ဂတိကဝတ်ဖြစ်တဲ့ဒီကိစ္စကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားအပြည့်အသက်လှုပ်ဆောင်သွားမယ်လို့ပြောပါရယ်။ Brexit သဘောတူညီချက်အသစ်ကိုရေးဆွဲသွားမှာဖြစ်ပြီးလာမယ့်69ရက်အတွင်းသဘောတူညီချက်ရဖို့ယုံကြည်မှုအပြည့်ရှိတယ်လို့လည်းပြောပါရယ်။ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကတော့ Boris Johnson အစိုးရရဲ့ Brexit အစီအစဉ်အသေးစိတ်ကိုသိရှိလိုတယ်လို့လည်းပြောပါရယ်။Boris Johnson ကဗြိတိန်ဝန်ကြီးချုပ်တစ်ဖြစ်လာတာနဲ့အတူ Brexit ကိစ္စပြည့်ပြတ်မယ်လို့မျှော်လင့်သူတွေရှိသလို Theresa May အဆိုပြုတဲ့ Brexit သဘောတူညီချက်ကိုကန့်ကွက်ပယ်ချခဲ့တဲ့ British Parliament တဲကအမတ်တွေပါအပြောင်းအလဲမရှိဘဲဒီလူတွေပဲဖြစ်တာမို့ Brexit သဘောတူညီချက်မရဘဲရွေးကောက်ပွဲအသစ်ကျင်းပဖို့သာဖြစ်လာဖို့ရှိကြောင်းလဲယူဆနေကြကြောင်းပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကကြာတာပရင်းနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်ထဲမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့ဥကျော်ဇန်သားရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာကတော့ရခိုင်အရေးမှာလွှတ်တော်ကအလေးထားဆောင်ရွက်ရင်အောင်မြင်နိုင်ပါတယ်လို့သုံးသပ်ဆွေးနွေးချက်တွေကိုအခုလိုကြားရမှာဖြစ်ပါတယ
်။အဲဒါမှမဟုတ်ပဲလွှတ်တော်မှာညီညာရေးပေါ်ဆောင်မှုကော်မတီကိုအဖွဲ့မျိုးဖွဲ့ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့နော်။ဒီအစိုးရနဲ့လက်တွဲပြီး
တည်သူလွှတ်တော်ဆိုင်ရာမြေပုံမြို့နယ်ကိုယ်စားလှယ်ဦးဖေးတန်းနဲ့ဆွေးနွေးထားတာပါရှင်။နောက်ပိုင်းမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ဦးကျော်စံသားနဲ့ဒေါ်လာလတ်တန်တို့ကကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။မြန်မာရိုဟင်ဂျာပြည်သားရဲ့ပမာဏကိုဂျိုဒုဓာတ်ပုံများကပေါ်ပြခြင်းဆိုရဲကောင်းစင်နဲ့ The Guardian မှာ Hannah Ellis Peterson ရေးတဲ့ဆောင်ပါကိုဖတ်ရပါတယ်။မူရင်းအဘော်မပြတ်တင်ပြရမယ်ဆိုရင်ဂျိုဒုကရိုက်တဲ့ဓာတ်ပုံတွေကိုလေ့လာကြည့်ရင်မြန်မာအစိုးရရိုဟင်ဂျာမွတ်စလင်တွေလုံခြုံစွာဂုဏ်သိက္ခာစီစီပြန်လာရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေလုံမဲ့ဆိုတဲ့ကတိစကားအပေါ်သင်တရားရှိစရာဖြစ်ပြီးသူတို့ကြေးရွာတွေကိုဆက်လက်ဖျက်ဆီးနေတာကိုတွေ့ရတယ်လို့ ASPI Australia Strategic Policy Institute ကဩစတြေးလျမဟာဗျူဟာမူဝါဒလေ့လာရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားတယ်လို့ဆိုပါတယ်။ရင်းညာတွေပေါ် yesterday လူရက်တွေကျူးလွန်မှု2019 August မှာဖြစ်ခဲ့ပြီးနောက်ကာလအတော်ကြာမြင့်လာသည့်တိုင်အောင်ဒီနေ့အချိန်အထိရိုဟင်ဂျာမွတ်စလင်ကြီးရွာတွေကိုမိချိုဖျက်ဆီးနေတာဆက်သွယ်ရေးဂျူဒူကတဆင့်အထောက်ထားတွေတွေ့ရတယ်လို့ရေးပါတယ်။2018မှာရိုဟင်ဂျာကြီးရွာ58ရွာကိုဖျက်ဆီးခဲ့ပြီး2019မှာလည်းရွာတချို့ကိုမိချိုဖျက်ဆီးနေတာတွေ့ရတယ်။ဒီလိုရဟာရိုဟင်ဂျာတွေပြန်လာအခြေချနိုင်တဲ့ရွာတွေမရှိအောင်မြန်မာစစ်တပ်ကလှုပ်ဆောင်နေတာဖြစ်တယ်လို့လည်း ASPI ကဆိုပါတယ်။ပြန်လည်လက်ခံရေးအတွက်ဆန္ဒရှိရဲဆိုတဲ့မြန်မာအစိုးရပြောကြားချက်ကိုဒီလူရက်တွေကဖျက်ဆီးနေတယ်လို့လည်း ASPI အစီရင်ခံစာပူးတွဲရေးသားသူတူဖြစ်တဲ့ Nathan Rasa ကပြောကြောင်းကိုကဖော်ပြပါရယ်။တစ်ချိန်တည်းမှာပဲအကြမ်းဖက်မှုဖြစ်စဉ်တုန်းကဖျက်ဆီးခံခဲ့ရတဲ့ရိုဟင်ဂျာကြေးရွာ320ကိုပြန်လည်တိဆောက်တဲ့အထောက်အထားလည်းလုံးဝမတွေ့ရဘူးလို့ဆိုပါရယ်။ရိုဟင်ဂျာတွေဆန္ဒအလျောက်ဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိထားဝရပြန်လာအခြေချနိုင်ဖို့ကုလသမဂ္ဂကတောင်းဆိုထားပေမဲ့ ASPI ရဲ့အစီရင်ခံစာအရဆိုရင်စစ်တပ်ထိန်းချုပ်တဲ့စခန်းတွေထဲမှာသာပြန်လာသူတွေကိုနေရာချထားမဲ့အခြေအနေကြောင့်ကြောက်လန့်စရာဖြစ်နေတယ်လို့လည်းဆိုထားပါတယ်။ရိုဟင်ဂျာကြေးရွာများကိုပြန်လည်တည်ဆောက်မဲ့အစားလေဟာပြင်အကျဉ်းထောင်သူတို့ခေါ် Open Air Prison Trail လို့စခန်းတွေကိုသာတူးချက်တည်ဆောက်နေရတွေ့ရတယ်လို့လည်းဆိုပါတယ်။အခုရိုဟင်ဂျာကြေးရွာတွေမှာစစ်စခန်း6ခုကိုလည်းတိုးချဲ့တည်ဆောက်နေပါသည်။အခြေအနေကဘယ်လိုပင်ဖြစ်နေပေမဲ့ရိုဟင်ဂျာတွေစတင်ပြန်လာနိုင်မဲ့အခြေအနေတိုးတက်ကောင်းမွန်နေပြီလို့ပဲနိုင်ငံတကာအသိုင်းအဝိုင်းကလည်းပဲအခိုင်အမာပြောနေကြတယ်လို့ဆိုပါရယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကတော့ဒုက္ခသည်တွေပြန်လာရေးပူးတွဲလှုပ်ဆောင်မဲ့စီမံကိန်းကိုသဘောတူလက်မှတ်ရေးထိုးခဲ့ကြတယ်လို့ဆိုပါရယ်။ဒါပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတည်ဝင်အသိမှတ်ပြုခြင်းမရှိပါဘူးခင်ဗျာ
ဆက်လက်ပြီးရိုဟင်ဂျာရေးနဲ့ပတ်သက်လို့မြန်မာစစ်ကောင်းဆောင်တွေပေါ်ချက်မှတ်တဲ့အမေရိကန်ရဲ့တန်ခါပိတ်ဆို့မှုကနေဒေါအောင်ဆန်းစုကြည်ဟာသင်္ကန်းစာယူတင်တဲ့ဆွေကောင်းကြီးနဲ့ The Statesman သတင်းစာမှာရေးသားတဲ့အက်ဒီတာအဘော်ကနေကောက်နှုတ်ကျင်ပြလိုပါတယ်ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုမှာနားမလည်နိုင်လောက်အောင်တိတ်ဆိတ်နေတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အမေရိကန်အစိုးရကမြန်မာစစ်ကောင်းဆောင်တွေအပေါ်ပထမဦးဆုံးလူသေရှင်ကြားပြစ်မှတ်ထားဒဏ်ခတ်ရေးယူလိုက်တာနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်အနေနဲ့သင်္ကန်းစာယူတင်တယ်လို့အစချီရေးသားထားပါတယ်ဒုတိယကမ္ဘာစစ်အပြီး အဆိုးဆုံးလူသားချင်းစာနာမှုပဋိပက္ခဖြစ်တယ်လို့ကုလသမဂ္ဂကခေါ်ဆိုခဲ့တဲ့ဒီပြဿနာကိုဖြေရှင်းရမှာရွေးကောက်ခံဒေါက်အောင်ဆန်းစုကြည်အစိုးရဟာဝန်ထမ်းစရာကောင်းလောက်အောင်ပြက်ကွက်ခဲ့တာဖြစ်ပါတယ်ကုလသမဂ္ဂကဒီတိုက်ခိုက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုလို့ပြောခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားထိပ်တန်းမြန်မာစစ်ဗိုလ်ချုပ်တွေကို ICC နိုင်ငံတကာတရားရုံးတင်ဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုကြေညာချက်မှာဖော်ပြထားသလိုမြန်မာထိပ်တန်းခေါင်းဆောင်ပိုင်းကိုအမေရိကန်ပြည်ထောင်စုကလူသိရှင်းကြားပထမဦးဆုံးအရေးယူလိုက်တာဟာအရေးကြီးလာတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နေဆက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဆင်းရဲမွဲတေစွာနဲ့နေကြရတာဖြစ်ပါတယ်။အမေရိကန်နိုင်ငံသား၏ဌာနကဒဏ်ခပိတ်ဆို့မှုတွေချမှတ်ခြင်းအဖြစ်စစ်ဗိုလ်ချုပ်တွေကိုတာဝန်ခံတာဝန်ယူဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်ဆောင်တွေအနေနဲ့အမေရိကန်ကိုလာဖို့မရှိတဲ့အတွက်ကြောင့်လေဒဏ်ခပိတ်ဆို့မှုတွေဟာလက်တွေ့ထိရောက်မှုရှိပါမလားလို့မေးစရာရှိပါတယ်။ဒါကြောင့်စောင့်ကြည့်ရမှာကတော့အမေရိကန်ရဲ့ဒီဒဏ်ခပိတ်ဆို့မှုတွေဟာရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခကိုအဆုံးမသတ်ရင်တောင်မှယောနေသွားပါမလားဆိုတာပင်ဖြစ်တယ်လို့ The Statesman Editor အပေါ်မှာဖော်ပြထားပါလိမ့်ရှင
်ဒေါ်ရရှိများရှင်မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကပြစ်ပတ်လေအစီရင်ခံစာလွှတ်တော်ကိုတင်ပြတာမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအသိမဲ့ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်အာဏာပိုင်တွေထိန်းသိမ်းထားစဉ်တိုက်စုံမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူ့ခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိထက်ပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့လူ့ခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တရရလေလိုင်းကိုပါဝင်ဆွေးနွေးလှည့်ဖို့ထမံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါရရှင
်။ဒီကနေ့တင်ပြမယ့် Idiom အသုံးက
Hit below the belt
ဖြစ်ပါလေ။စာလုံးပေါင်းက HIT hit ကရိုက်တာထိတာထိုးတာ BELOW ဘလိုကအောက်ဖက် THE BELT belt ကကပတ်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကကပတ်အောက်ပိုင်းကိုထိုးတာပေါ့ဒီအသုံးကလက်ဝေဘွဲကနေဆင်းသက်လာတယ်လို့ရှင်းပြပါစီလက်ဝေဘွဲစီမင်းတွေအရလက်ဝေထိုးသူတွေဟာလူကိုအန္တရာယ်ဖြစ်စေမဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကိုထိုးခွင့်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုက်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေနေ့စဉ် ADM အသုံးမှလည်းဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာစောင့်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတို့ကိုထိခိုက်နေနာအောင်လုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George လို့ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
Larry ကအပြစ်အလုံးဟာ Jane ကြောင့်လို့ပုံချတာတကယ်မဟုတ်တဲ့အပြုမူပါပဲ Jane ကနေမကောင်းဖြစ်နေလေတော့သူ့ဘောအလုံးပုံချတာတော့မတရားဘူးဘောလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
Lut u bo ma tia ni ne anan yu de so yin ATM a thong ya belu pyo ma le.
Hit below the belt.
Lu pyo lu ya ba de. A ra ga do di kri ma ne tin pya ge de ATM a thong me phit ba de.
American style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်ကစီစဉ်ပို့ချပေးနေတာဖြစ်ပါရဲ့ရှင်။အခုတော့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတော့မှာပါ။ဒီမိုကရေစီနှီးကြကြရွေးကောက်တင်မြှောက်ထားတဲ့ပြည်ထောင်စုလွှတ်တော်ဟာပြည်ထောင်စုအရေးဖြစ်တဲ့ရခိုင်အရေးကိုအရေးတယူဆွေးနွေးအဖြေရှာဖို့ဘာကြောင့်ပြက်ကွက်နေပါသလဲ။လွှတ်တော်ကသာတကယ်အလေးထားဆောင်ရွက်မယ်ဆိုရင်အဆင်ပြေအောင်မြင်နိုင်တဲ့အလားအလာရှိတယ်လို့ပြည်သူလွှတ်တော်ဆိုင်ရာမြေပုံမြို့နယ်ကိုယ်စားလှယ်ဦးဖေတန်းကဆိုပါတယ်။အသေးစိတ်ကိုဦးဖေတန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါရရှင်။
ဒီကနေ့ကကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တက်မတော်နဲ့အေအေတွေတိုက်ပွဲရခိုင်တိုက်ပွဲအခြေအနေပဲဆိုတာတော့ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလွှတ်တော်ကဘယ်လောက်ထိဖြည့်ရှင်းနိုင်မဲ့အလားအလာရှိသလဲဆိုတာကိုသိချင်တာပါဒါပေမဲ့လောလောဆယ်မှာစမေးချင်တဲ့မေးခွန်းကတော့အဲ့ဒီရခိုင်တိုက်ပွဲအခြေအနေဟာအခုအခါအရှင်ညင်လာသလားအရှင်ရော့ကျသွားသလားသူတို့မဟုတ်ပုံမှန်ပဲဖြစ်နေသလားဆိုတာနည်းနည်းအကြံပြင်းခြုံငုံပြောပြပါခင်ဗျာ
ဟုတ်ကဲ့အစပထမတော့ဒီတက်တော်ကဝင်လာတာကပလဲဝါကအစပါတယ်အဲ့နေရာတဝိုက်မှာပဲရသေးတော်ဘုံမကျွန်းကျောက်တော်အဲ့နေရာမှာဖြစ်နေတာကနောက်ပိုင်းမှာတော့မြောက်ဦးညင်းသာရေကိုအခုဆိုရင်အားမျိုးနဲ့ကြီးရောက်လာပါတယ်အဲ့ရောက်ဒီတိုက်ပွဲဟာဒီမှာ6လအတွင်းမှာကို23ဆလောက်ကျေပြန့်လာတယ်။ဒီတိုင်းလူတွေပဲဖြစ်နေတယ်။ဖြစ်တဲ့အခါမှာလည်းရင်းနှုံးကတော့သူတို့အလေးအနက်တိုက်တယ်ဆိုတာကအခုကသူတို့ကစစ်ကြောင်းတွေကိုဟိုဝင်ပြီးတော့အင်းနဲ့အားနဲ့တိုက်လာတာရှိတယ်။အရေးတက်တွေကိုသူတို့ဒုံးကျည်တွေနဲ့ပစ်တာတွေရှိလာတယ်။ရှင်ပြီးတော့ပြောရရင်တော့တိုက်ပွဲဟာကျေပြန့်လာတယ်။ပို့ပြီးတော့ပြင်းထန်လာတယ်။ပြည်သူတွေပို့ပြီးတော့ဒုက္ခကြောက်နေရတယ်လို့ကျွန်တော်အကြမ်းဖြင့်ပြောလိုပါတယ်ခင်ဗျ
။တစ်ဖက်မှာလည်းအစိုးရကုစလေညဉ့်ညင်းရေးအဖွဲ့နဲ့အေပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ညဉ့်ညင်းရေးစကားတွေပြောကြတာကန့်လန့်ကြတာကြားပါတယ်အဲ့ဒါကဘယ်လောက်ထိရောက်ပါလဲဤတော့
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါလည်းကြားပါတယ်ဒါပေမဲ့တကယ်တမ်းပြောရမှာကအေနဲ့မြမတက်မတော်ဖြစ်ပါတယ်ပြီးတော့မြမတက်မတော်ကစီကန်းချက်တွေကျူတင်တတ်မှတ်ချက်တွေအေနဲ့အေကိုဆွေးနွေးတဲ့အခါမှာအေဟာရခိုင်ပြည်နယ်ထဲမှာနေလို့မရဘူးလိုက်ကြပြန်သွားမှပိုင်လက်ချက်ထိုးနိုင်မယ်ဆိုတာမျိုးနောက်ပြီးတော့အေအေကိုအကျန်းဖက်အပွဲတတ်မှတ်တယ်အေအေခေါင်းဆောင်တွေကိုအကျန်းဖက်ခေါင်းဆောင်ဖြစ်တရားစွဲတယ်အဲ့ဒါလိုကျူတင်စီကန်းချက်တွေနဲ့ပေါ့နော်လွှမ်းမိုးနိုင်တဲ့အဲဒီလူရက်တွေနဲ့အဲလုပ်နေတဲ့အခါမှာဒါတယောက်နဲ့တယောက်ဆွေးနွေးဖို့လက်တွန့်လာတယ်မဖြစ်နိုင်တဲ့အခြေအနေမျိုးရောက်လာတယ်အဲဒါကြောင့်တပ်မတော်ကဒီစီကန်းချက်တွေမတတ်မှတ်ပဲနဲ့ညီကိုချင်းပဲအဖွဲ့နဲ့ဖြစ်ဖြစ်ဒီခိုင်ပြည်နယ်အရေးကပြည်တော်စုအရေးဖြစ်တယ်ဆိုပြီးတော့ဒီလိုမျိုးစိတ်ဓာတ်နဲ့ကျွန်တော်တို့ကအကုန်လုံးမမနာရီရှော့ပြီးတော့ရှင်းနေတဲ့စကားဝိုင်းကိုဖွင့်ပေးမယ်ဆိုရင်တော့ဟောဒါပို့ပြီးတော့အခြေအနေကောင်းမယ်အလားအလာကောင်းမယ်လို့ကျွန်တော်တို့မြင်ပါတယ
်တချို့တိုင်းရင်းသားအင်အားစုတွေနဲ့ရှင်းနေတဲ့နေရာမှာတက်မတော်ဘက်ကဒီဟာနဲ့ပို့ပြီးတော့နှိမ့်နှိုင်းလိုတဲ့ဆန္ဒပြသတယ်သဘောထားပို့ပြီးပျော်ပြောင်းတယ်လို့အေနဲ့နှိုင်းရှင်ပြီးပြောရင်မှန်သလားခင်ဗျာဘာဖြစ်လို့အေကိုကြတော့လောက်တင်းမှနေရသလဲဆိုတော့တခါတခါစဉ်းစားမိမှလည်းကျွန်တော်စဉ်းစားချက်မှန်ပါလားဘာကြောင့်အဲ့လိုတင်းမှနေတယ်ထင်ပါလဲတက်မတော်ဘက်က
အဲ့လိုဖြစ်နေရတဲ့အကြောင်းကတော့ကျွန်တော်တို့ရခိုင်ပြည်နယ်ကိုရခိုင်တပ်တော်ရောက်လာတဲ့အခါမှာသူကရခိုင်ပြည်နယ်မှာခြေချခွင့်မပြုရင်ဘူးဘာလို့ဆိုတော့ရခိုင်ပြည်နယ်ကမြို့သားရေးစိတ်ဓာတ်ပြင်းထန်တယ်အာနိုင်ငံရေးအချင်းလည်းပဲအဲကျွန်တော်တို့ဒီဥတည်ကောင်းထဲကလုံးလုံးမရဘူးဆိုတော့ခံစားချက်တွေရှိနေတယ်ပြီးတော့ပရိရှင်နေမှာလည်းပဲအခါပညာချင်းချင်းတွေနဲ့နေတယ်ဒီနေရာအလုပ်လည်းမဖြစ်နေတယ်အနာကမျိုးလင်းချက်မရှိဘူးအဲ့ဒါဒီမဲ့အခါပညာခံစားနေရတာကြီးအများကြီးရှိတယ်အဲ့တော့ဒီခိုင်တက်တော့ရောက်လာရင်အဲဒီခိုင်ပြည်သူတစ်ခုလုံးကတက်တော့ကိုထောက်ခံပြီးတော့ပူပေါင်းပါဝင်သွားကြရင်ဒါပြည်ထောင်စုအနေနဲ့ဒါဟာလာအနေရရှိတယ်နောက်ပြီးတော့ခိုင်ဒေသမှာတခြားနိုင်ငံတွေကညီညွတ်နာမှုတွေလည်းရှိတယ်အခြားဆိုတဲ့အပွဲအစည်းတွေပြဿနာလည်းရှိတယ်ဆိုတော့ဒီခိုင်ဒေသဟာအဲ့လိုထူးခြားတဲ့အခြေအနေကြောင့်နော်ဒါနိုင်ငံတော်အနေနဲ့ဒီမှာအေကိုအရှေ့စိုက်ခွင့်ပြုရရင်အဲဒီလိုစစ်စင်ရေးကြီးကြီးမားမားလုပ်မယ်ဆိုတဲ့အခြေအနေမျိုးထိရောက်လာနိုင်တာပေါ့အဲနော်ပြီးတော့ဟိုစိတ်မချရဘူးပေါ့အချက်ပြောရတယ်လည်းဝင်လာနိုင်တာပေါ့အဲကြောင့်ဒါဟာရခိုင်ပြည်နယ်ပြတ်နာအပူပူချုပ်ထွေးလာမယ်ဆိုတဲ့အဲဒီသဘောထားတွေရှိတဲ့အတွက်နဲ့အဲဒီလိုရခိုင်ပြည်နယ်ထဲမှာအေကိုအရှေ့စိုက်ခွင့်မပြုကြဘူး ကျွန်တော်အနေနဲ့ယူဆပါတယ
်ဟုတ်ကဲ့ဆိုတော့ဥပဒေပြောသွားတဲ့အထက်မှာလည်းပါပါတယ်မြန်မာနိုင်ငံရဲ့လွှတ်တော်အနေနဲ့ရောဒီကိစ္စကိုဘယ်လောက်ထိကင်တွယ်ဖြေရှင်းဖို့ကြိုးပမ်းမှုရှိပါသလဲခင်ဗျာအဲ့မှာတင်ပြဆွေးနွေးရလားဥပဒေ
ကျွန်တော်ကတော့လေလွတ်တော်ဆိုတာဥရေကြီးမာနိုင်ပေါ့နော်ဟောဆွေးရဆိုတာကတော့အုပ်ချုပ်ရေးမာနိုင်ပါအဲဒါမဲ့ကျွန်တော်ဒီနေ့ energy ပေါ်မလဲလွတ်တော်နဲ့ဒေါန်ဆန်းစုကြည်ခေါင်းဆောင်နဲ့ energy အစိုးရအပေါ်မှာအာကျွန်တော်ကတော့အဲ့လိုတိကျမမြင်ဘူးဘာလို့လဲဆိုတော့ဟောဒါ energy ကလွတ်တော်ထဲမှာအပြတ်တက်နေရည်ထားလို့ဖြစ်ပါတယ်ပြီးတော့အဲ့လိုအရှင်တွေမှာဒီအထူးသဖြင့်ငင်းချမ်းရေးဖြစ်စဉ်တွေမှာဒေါန်ဆန်းစုကြည်ဒီဥဆောင်ပြီးတော့မဆက်ပြပြင်လုံနေတာခါမှာအဖြေရှာဖို့ကြိုးစားတယ်ဒါပေမဲ့ရက်တန်နေတယ်ပေါ့အဲ့ဒီခါမှာလွတ်တော်အစည်းအဝေးပြင်ဖို့ကြိုးစားလာတယ်အဲအဲ့ဒါဘာလို့လဲဆိုတော့အစိုးရနဲ့လွတ်တော်ဟာလာပူးပေါင်းဆောင်ရွက်တဲ့သဘောလို့ဟိုမြင်ပါတယ်အဲဒါကြောင့်ကျွန်တော်တို့အစိုးရကငင်းချမ်းရေးကိုအကောင့်တက်ဖော်ရမှာလွတ်တော်အကြီးအကဲတွေနဲ့လက်တွဲပြီးဆောင်ရွက်မယ်လွတ်တော်လမ်းကြောင်းကအဖြေရှာမယ်ဆိုရင်ရနိုင်ပါတယ်ဥပမာလွတ်တော်ကတနိုင်ငံလုံးကိုအပြစ်ခတ်ရက်ဆဲဖို့အစိုးရကိုတိုက်တွန်းတဲ့အဆိုမျိုးနော်နောက်ပြီးတော့အလို့တော်ကဒီတိုင်းသားဒေသတွေကိုပြည်နယ်တွေကိုပေါ့ဗျာလက်ပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်စီမံရေးချပြီးတော့ဆောင်ရွက်ရတိုက်တွန်းတဲ့အဆိုမျိုးအဲဒါမှမဟုတ်ပဲလွှတ်တော်မှာငင်းချမ်းရေးပေါ်ဆောင်မှုကော်မတီကိုအဖွဲ့မျိုးဖွဲ့ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့နော်ဟောဒီအစိုးရနဲ့လက်တွဲပြီးဆောင်ရွက်တာမျိုးနောက်ဆုံးဒီမှာဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာ Federal Democracy ပြည်ထောင်စုပေါ်ပေါက်လာရေးအတွက်အဲကျွန်တော်တို့ကြိုးပမ်းတဲ့ဟာမျိုးပေါ့နော်အမျိုးမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်လို့ဟိုရနိုင်တယ်လွှတ်တော်ရဲ့အင်အားကိုနိုင်ငံတော်အစိုးရကလည်းအဲဒါလက်တွဲပြီးတော့ဆောင်ရွက်မယ်ဆိုရင်အဲကျွန်တော်တို့မျော်မှန်းတဲ့ငင်းချမ်းရေးကိစ္စအပေါ်မူပြင်လာမယ်လို့ကျွန်တော်ထင်ပါတယ
်။အတက်စီကပဲဥပဒေပြောတာဆိုရင်လွှတ်တော်ဟာတကယ်တမ်းလုပ်မယ်ဆိုရင်လုပ်နိုင်တဲ့အခြေအနေရှိရတာနဲ့အခုဘယ်လောက်ထိလုပ်ပါသလဲအဲ့တော့အဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်မှမှန်ငန်းငန်းတင်ပြသုံးသပ်နိုင်ခွင့်ရှိပါသလဲလွှတ်တော်မှာအဲ့လိုတင်ပြကြပါသလားဆွေးနွေးရပါသလား
။ကျွန်တော်တို့အဖြေရှာဖို့ကြိုးစားပါတယ်။အဲဒါမဲ့ရခိုင်ပြည်နယ်လွှတ်တော်ကတော့အဲဒီကံမြူတာပါတီ ANP ကကြီးစိုးတဲ့လွှတ်တော်ဖြစ်လို့အဲဒီမှာတော့ကျွန်တော်တို့အဆိုတွေအကုန်လုံးနိုင်ပါတယ်။ဥပမာငင်းချမ်းရေးအတွက်ဆိုပဲကြီးကြီးဒုက္ခတွေဒီကိုကူညီပံ့ပိုးရေးဆိုပဲကြီးကြီးနော်ဒီ internet line တွေဖြတ်တဲ့အဆိုပဲကြီးကြီးအကုန်လုံးကအဲဒီမှာအတူရှိပါတယ်။ဒီနယ်အစိုးရချင်းအဲပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုတွေပေါ့။ဒါပေမဲ့ဒီနယ်အစိုးရကတိုက်တွန်းလားမတွန်းလားတော့မသိဘူး။ဒီပြည်ထောင်စုအစိုးရကတော့ဒါတွေကိုဆက်လက်ပြီးတော့မလုပ်ဆောင်ပါဘူး။အဲ့ကျွန်တော်တို့ဒီဘက်မှာလည်းပြည်ထောင်စုဘက်မှာလည်းကျွန်တော်တို့ကစူးစမ်းပါတယ်။သူချင်း ANP အနေနဲ့စူးစမ်းပါတယ်။အဲဒီတစ်ခေါက်လည်းပဲကျွန်တော်တို့နော် internet line ဖြတ်ထားတာဒီကိုပြန်ပြီးတော့ဟိုမြန်မြန်ဆန်းဆန်းပြန်ပြီးတော့ဝန်ဆောင်မှုတွေပေးဖို့ဟိုနိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတင်တယ်။အဲဒါမဲ့ကျွန်တော်ဆွေးနွေးခွင့်တောင်မရပါဘူး။တွတ်တော်ကအပယ်ချလိုက်တယ်။ဆိုတော့အတွတ်တော်ကအစိုးရရဲ့လိုရပေါ်မှာတွတ်တော်က check and balance လုပ်မှာကိုတွတ်တော်အကြီးအကဲကိုနှိပ်ကိုကဒါတွေကမလိုဘူးဆိုတဲ့ပုံစံမျိုးနဲ့အစိုးရတောင်တင်ခွင့်မပြုပါဘူး။ပြီးတော့တကယ်တမ်းလုံးမှာလုံးလို့အောင်မြင်မယ်ဆိုရင် NLD တွတ်တော်ဆိုတော့ NLD ပါတီကဥဆောင်ပြီးတော့ဒီလိုအမြင်မျိုးရှိမယ်အဲဒီကိစ္စမျိုးကိုသူတို့လုံးမှာကျွန်တော်တို့ကလည်းဖြစ်နိုင်မယ်ဆိုတာသိရတဲ့အတွက်သူတို့ဘက်ကလုံရင်တော့ပို့ပြီးတော့ဒါကောင်းတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုမျိုးတခုမှမတွေ့ရပါဘူးခင်ဗျအ
ဲ့တော့ကျွန်တော်ကြားသောက်တာအစိုးရအနာဘိုင်းဘက်ကလည်းအသိမှတ်ပြုပါတယ်ရခိုင်ဒေသခံပြည်သူတွေရခိုင်ပြည်သူတွေဟာအေးအေးကိုပို့ပြီးတော့ထောက်ခံကြတယ်ဆိုတော့တကယ်တမ်းသူတို့ဟာဥပဒေပေါင်းတွင်ကရွေးကောက်တင်မြောက်ထားတဲ့လွှတ်တော်ရှိတယ်အဲ့လွှတ်တော်ကသူတို့အေးကိုပြုံးဆိုင်ဘူးဒါဆွေးနွေးခွင့်အောင်မရဘူးဆိုရင်အဲ့ဒေတာကလူလူအနေနဲ့လက်နက်ကင်လမ်းစဉ်ကိုပူပြီးယုံကြည်သွားနိုင်စရာအကြောင်းရှိတာပေါ့ဥပဒေ
။မှန်ပါရဲ့ဗျအဲ့ဒါကြောင့်ကျွန်တော်တို့ဒီပထမကလေးကတန်မြူတာပါတီကရခိုင်တပြည်နယ်လုံးမှာနိုင်ပါတယ်အများစုနိုင်တယ်ဒါပေမဲ့အဲ့တုန်းကလည်းကျွန်တော်တို့ပြည်နယ်အစိုးရဖွဲ့တဲ့အခါမှာရခိုင်မျိုးသားပါတီကိုဥပဒေကပြုပြီးတော့အနေချင်းနိုင်တဲ့ NLD ပါတီကလည်းပြည်နယ်အစိုးရဖွဲ့သွားတယ်ထို့အတူပဲကျွန်တော်တို့တော်တော်များများအာဒါကျွန်တော်တို့ရခိုင်ပြည်နယ်ငင်းချမ်းကိုရှိသည့်ရခိုင်ပြည်နယ်တိုးတဲဝတီတီအဒီဒီပင်ဂရီအရှိမာပဲရှိသည့်ကျွန်တော်တို့မျိုးမျိုးစုံနဲ့အဲကိုအမျိုးသားကိုပြည်နယ်အတွက်အခွင့်အလမ်းတွေတာဝန်မှုတွေကျွန်တော်တို့ဆွေးနွေးပါတယ်တင်ပြပါတယ်အဲဒါနဲ့လက်တွေ့မှာကျွန်တော်တို့မှတ်တမ်းတင်ခံရတာနဲ့နင်းပယ်ခံရတာနဲ့နောက်တူတော်တဲ့ကိုအတင်မခံရတာနဲ့အဲ့လိုမျိုးပဲပြီးသွားတယ်ပေါ့ဗျာအဲ့အပြင်မှာကိုခစ်ညာတဲ့လူငယ်တွေကမြင်လာတယ်ဒီကိစ္စကိုနောက်ပြီးတော့ငိုတဲ့ကလည်းအဲ့ဒါရခိုင်ပြည်နယ်ရဲ့ထူရှားတဲ့ကျွန်တော်တမိုင်းနောက်ခါเนาะအဲဒီအရာကျွန်တော်ရခိုင်မျိုးသားအားဒီဟာအားဒါဟာကျွန်တော်တို့ဒီနိုင်ငံမှာနေဟာငါတို့ကအမေခံနေရတယ်ငါတို့ကတရှင်ကအားလာကြကုမင်းကိုရှင်နဲ့နိုင်ခဲ့တဲ့နိုင်ငံပဲအဲဒါမဲ့ဒီနေ့အချိန်မှာငါတို့ဟာတာလူရည်သူဟူရဖို့အတွက်အဲစူးစမ်းလာတဲ့အခါမှာအမေခံဘဝကိုရောက်နေတယ်တနည်းအားဖြင့်အဲကြုံဖြစ်နေတယ်ဆိုတဲ့စိတ်ဓာတ်မျိုးကအာဒီနေ့ရဲ့စိတ်ထဲရင်ထဲမှာပေါ်လာတယ်နောက်ပြီးတော့ အော်ရခံဒီနေရဖို့မျိုးတူတဲမှုကလည်းနိုင်ငံတော်ဆရာကဘာမှမမေ့ရရမလုပ်ဘူးရသမျှတရားစာတတ်ကိုသိယူပြီးတော့ဟိုရောင်းပြီးတော့ခွဲဝေတဲ့အခါမှာဘာမှမဖြစ်တော့ပဲအဲကျွန်တော်တို့ထားတော့အဲ့ဒီပုံမှာလည်းပဲလူငယ်တွေကဟာလာအနာကလမ်းကြီးကြောက်လာပြီးတော့ဟောဒါဟာသူတို့ရောက်ဝေးမြေရှာမှာတွားပြီးတော့အလုပ်လုပ်ကြရတယ်ရောင်းနှရှေ့တွေမဲ့လာတယ်ဒီမှာနေတဲ့ပြည်သူတွေကလည်းပဲတနည်းတစ်ခြားစားဝတ်နေရတာကျက်တက်လာတယ်အဲ့ဒီပုံမှာဖြစ်ပေါက်ကိုရှာလာကြတာပေါ့တရားဥပဒေပေါင်းထဲကလည်းအဲဒီကိစ္စကိုအဲလုံးလုံးမရဘူးဆိုတာလက်ရှိအခြေအနေကတက်တည်ပြနေတယ်။ဒါကြောင့်ဒါတို့အနေနဲ့လက်မကန်လားစီမှာအပမရှိဘူးဆိုတော့ခံစားချက်ဖြစ်လာတယ်။အဲလိုမှအေးအေးအနေနဲ့တိုက်ပွဲတွေဖြစ်လာတဲ့အခါမှာလည်းဒီဘက်မှာအလားဒီတပ်မတော်ကလှုပ်ဆောင်ချက်တွေပေါ်မှာလူရခံစားလာရတော့ပို့ပြီးတော့အဲ့ဒီတက်ကိုဟိုစောင်းပေးသွားတာပေါ့ကြာ။အဲဒါကြောင့်ဒီလက်မကန်တိုက်ပွဲကတော့တော်တာနဲ့ရမှာမဟုတ်ဘူး။အချိန်နာရပြီမှတင်းကြန်းကြီးကိုသွားကြမလား။အခုတည်းကပဲဖြစ်ပေါ်လာတဲ့အခြေအနေကိုအင်းအင်းချမ်းချမ်းနဲ့ဖြေရှင်းပြီးတော့သွားကြမလားဆိုတာဟာအာကျွန်တော်တို့ကဟာလာတကယ်တမ်းဒီရှိမှာတွေးသိပါပြီတမတော်နဲ့ဖြည်းဖြည်းဆွေးနွေးပဲဖြည်းဖြည်းဒီကိစ္စကိုအလေးထားပြီးတော့ဘာလဲညီကိုရှင်းရှင်းပဲဆိုတော့စိတ်ဓာတ်မျိုးနဲ့ဘာမှစီကံသတ်မှတ်ချက်မရှိပဲအញ្ញမ်းရေးကိုကျွန်တော်တို့ဆွေးနွေးလိုက်ကြမယ်ဆိုရင်အင်းဒါကျွန်တော်တို့ဒါတခုပြီးတော့သွားရလာမယ်ဖြစ်တယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ်
ဒုတိယဆန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာတည်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုသူယုံကြည်ရအစီအစဉ်ကိုနားဆင်ဖို့အလှည့်ကြပါပြီ။ဒီတစ်ပတ်မှာတော့စာရေးဆရာပကြီးဆရာအမှုပညာရှင်ကဲစုတာဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်။မမိုးဘူးကစီစဉ်တင်ဆက်ထားတာပါရှင်။
နော်နာမည်ကကျက်စုတာပါညီမကလာယူအင်္ဂလိပ်လိုပြန်ပါတယ်အတူလဲဆွဲတယ်နောက်ပတိအသေးခေါ်ဆောင်ပါတယ်ယူပါတယ်အထူးစီတော့အင်္ဂလိပ်လိုယူပါတယ်ကျွန်တော်ဒီနေ့ကဘာရတော့မှာလဲကျွန်တော်ရဲ့တပုံဆိုတဲ့အင်္ဂလိပ်လိုယူတဲ့အထူးစီကိုအိုင်နန်နဲ့အခြေစပ်အော်စတင်နဲ့ဂေါ်လီစောက်တိုက်ကထုတ်ပါတယ်ဒါကကျွန်တော်ကိုယ်ရည်အကျင့်ပါနော်နောက်ကျွန်တော်ယုံကြည်တဲ့တက်တက်ပြီးတော့ကျွန်တော်ပြောပြပါမယ်ကျွန်တော်တို့ကဘာကြီးကဘယ်လောက်အထိဒီကိစ္စမျိုးလာပြီလေဒီမျိုးကတော့ခေါင်းထဲကြောင့်ကြာကာလအတော်လေးကိုကြာပါပြီတောက်ဖြစ်ကနေခုကာလအထိကျွန်တော်ဖြစ်တူအများကြီးသက်သန်းနေပြီတောက်ဖြစ်တုန်းကလူကြီးဒါလည်းပဲသူနဲ့သူကဟန်တယ်သူအကြဖြတ်ကြတော့ငြင်းမြူးကြတယ်အကြဆက်ကြတယ်အဲ့တော့အဲ့ဒီဖြစ်တုန်းကသူကဘာကြီးတုံးနေလဲဆိုတော့တောက်ထားတယ်တောက်သွားတယ်နောက်သူတုတ်တူပေါ့အဲ့မှာတောက်ကလေးတို့ပြီးရမ်းတဲ့ဖက်အောင်တို့ပြေးတယ်ပြေးပြီးတော့အဲ့တောက်တယ်ပဲနာမည်လေးရဲ့ခါမှာအကြက်ချကြတာပေါ့ပြီးတော့အဲ့မှာအဲ့နပြီးသွားတော့နောက်ဒါရမကျွန်တော်တောက်ဖြစ်မှာဒါမှဒီဖွင့်နိုင်တဲ့ခြေနဲ့မင်းတို့နဲ့ခြေပေါ့အတားကိုအသိစားတဲ့ခြေအတားကိုမြည်ပြီးစားတဲ့ခြေပုတ်စားတဲ့ခြေအဲ့လိုမျိုးကျွန်တော်အစီအစဉ်ကြည့်ခဲ့ကြည့်ရပါတော့ပြီးတော့အဲ့မှာနောက်ပါဖတ်တိုးတက်လာလေဆိုတော့တောက်လိုက်မှမတွုံးတော့ဘူးအများတွေ့တယ်လားလေအဲ့မှာပါလေဆိုတော့ဉာဏ်ဖြစ်ဖြစ်တဲ့တဏ္ဍာတူလေးတဏ္ဍာတူဉာဏ်ဖြစ်တဲ့တုံးလာတယ်အဲ့တော့အဲ့တဏ္ဍာတွေနဲ့ဉာဏ်ရည်ရတဲ့အခါမှာတဏ္ဍာတွေတုံးပြီးတော့တက်ဖြတ်လာကြတာဆိုတော့အဲ့မှာပါပါသားလေးဆိုတော့တက်ဖြစ်တုံးကတောက်လက်နဲ့တတ်တဲ့အခါမှာအင်းနေနေလေးပဲပြလာပေါ့အဲ့တော့ဉာဏ်ဖြစ်ပြီးဖြစ်တဲ့တဏ္ဍာတွေဉာဏ်ရည်ပြီးတက်ကြတဲ့အခါကျတော့သူကြီးအများကြီးပြတယ်အဲ့လိုဖြစ်ပါတော့ဆိုတော့တွေ့တက်လာတယ်ဘုဒ္ဓတက်တဲ့ဖြစ်တုံးကလူနေနေတယ်တွေ့တက်တဲ့ဖြစ်တုံးကသူအများကြီးပြတယ်ဘာဖြစ်ဖြစ်ပြည်လာကြာလာတော့ဘာအဲ့တဲ့ပူတူတဲ့ကနေတို့တက်ပြီးတော့ဖြင်းတယ်ပြတော့ခဏလေးနဲ့လူအများကြီးတွေလည်းလူကြီးတွေတုံးလာတယ်အပြင်ဟာဘယ်နဲ့ညမာစီတီသူတို့ခါတီရလည်းလက်မကန်ဘူးအဲ့နဲ့ကပ်ပြီးရဲပူပူပေါ်လာတယ်ပြတော့စာရေးဆရာလေးအတစ်စီအချာတမန်လေးအချာအဖွဲ့စီရတဲ့လူသားရဲ့အင်းတိုင်းအစုဆောင်ရနေတဲ့လူဂုံကတော့အလူကမ်းမတမ်းနိုင်တော့မှအရှင်ရော့တော့ဘယ်လိုလုပ်မလဲဒီကမ်းမှာကောင်းရင်မကောင်းရင်တခုရှိတယ်ဒီကတော့ဘယ်မှာအဲ့မှာသူကတော့အဲ့မှာဒီစမိုင်းလေးပေါ့ပရိစ္ဆာန်လေးပေါ့တားရက်စိတ်ပေါ့ဟုတ်တယ်ဒီကနေ့ကလူသားရဲ့စိတ်မှာအမှောင်ပစ်ချမ်းရှိရတော့ဟုတ်ဘူးအားရစိတ်ကြီးရစီရတော့မဟုတ်ဘူးပေါ့အဲ့တော့အလင်းပစ်ချမ်းလေးရှိတယ်သူတော်စီစိတ်ရမျိုးကောင်းတဲ့စိတ်လေးရှိတယ်ဆိုတော့အဲ့လိုကျတော့ဒီအလင်းပစ်ချမ်းကိုဟာကောင်းလာအောင်လုပ်လို့မရတော့ဘူးလားဒီလိုတင်စိတ်ကအကောင်းဆုံးလို့ရတယ်ဗျာ။ဒါက ားရဲ့စိတ်ကိုအားကောင်းအောင်လုပ်လို့ရရင်သူတို့စိတ်ကိုလည်းကျွန်တော်အားကောင်းအောင်လုပ်လို့ရမယ်လို့ကျွန်တော်ထင်တယ်အဲ့ဒီလက်ခံထားတယ်ဆိုတော့တခုပဲရှိတယ်အဲ့လိုသူတို့စိတ်အားကောင်းလာကျွန်တော်တို့ဖြေလို့ကြမလဲဆိုတော့လောလောဆယ်ကျွန်တော်ကျန်တဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံကတော့ကျွန်တော်ပြေးပါမယ်အလုံးကြီးတူတူတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်သောရရှင်နေနေနဲ့ကျမတို့ VOA ကိုဝေဖန်ကြံပေးလို့လဲနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့လဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေစာလိုက်လိပ်စာ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA American တန်ရဲ့ဇူလိုင်လ25ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ဒီကနေ့ညပိုင်းမှာတော့ကျမရေခန္ဓာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ခန္ဓာတွေနားဆင်နိုင်ပါတယ်ရှင်အခုကြာတာပရင်းနေမနဲ့ခင်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဥကျော်ဆန်သားကပြောပြပေးပါဦးမယ်ရှင
်။မြောက်ကိုရီးယားနိုင်ငံဟာကြာတာပရင်းနေမနဲ့အစောပိုင်းတုန်းကဒုံးကျည်နှစ်စင်းပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါရတယ်။မြောက်ကိုရီးယားအစ်စ်ဘက်ကံယူရန်ကပြစ်လွတ်ခဲ့တဲ့အဲ့ဒီဒုံးကျည်တွေဟာနျူကလ িয়ার ဆွေးနွေးပွဲရဆိုင်သွားပြီးတဲ့နောက်မြောက်ကိုရီးယားရဲ့နောက်ဆုံးရန်စမှုဖြစ်တယ်လို့လည်းတောင်ကိုရီးယားဘက်ကဆိုပါတယ်။မြောက်ကိုရီးယားအစ်စ်ဘက်ကံယူရန်ဝန်ဆင်မျိုးကနေကြာသပတေးမနက်9:34မိနစ်နဲ့9:58မိနစ်တို့မှာအဖြစ်အပျက်ပြစ်လွတ်ခဲ့တဲ့ဒီဒုံးကျည်တွေဟာအကြမ်းမြင့်အဖြစ်ကီလိုမီတာ430အထိရောက်ရှိနိုင်တယ်လို့တောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်ကပြောပါတယ်။ဘယ်လိုဒုံးကျည်အမျိုးအစားဖြစ်တယ်လို့သူကပြောမထားပေမဲ့သူခံမှန်းချက်သာမှန်တယ်ဆိုရင်တော့ဒါတွေဟာတာတူပြစ်ဒုံးကျည်အမျိုးအစားဖြစ်နိုင်ပါတယ်။နောက်ထပ်ဒုံးကျည်ပြစ်လွတ်လာလိမ့်မလားဆိုတဲ့အခြေအနေကိုတောင်ကိုရီးယားစောင့်ကြည့်နေပြီးအသင့်အနေထားပြင်ဆင်ထားတယ်လို့လည်းသူကဆိုပါတယ်။မြောက်ကိုရီးယားရဲ့ဒီလိုဒုံးကျည်ပြစ်လွတ်မှုဟာအမေရိကန်ရဲ့နျူကလ িয়ার ဆွေးနွေးမှုကိုပုံမနှိကွေးသွားစေလိမ့်မယ်လို့ဆိုရင်းရဖြစ်ပါတယ်။အမေရိကန်အရာရှိကတော့လုပ်ငန်းအဆင့်ဆွေးနွေးပွဲအမြန်ဆုံးစတင်ဖို့ဆန္ဒရှိနေတယ်လို့ပြောထားခဲ့ကြတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေအတွင်းတရားရေးလုပ်ငန်းတွေကိုဒေါ်နယ်ထရမ့်ကနှောင့်ယှက်ခဲ့တောင်းထက်ခဲ့ရဆိုတဲ့အချက်ကြောင့်သူမှအပြစ်မရှိဘူးလို့အပြက်မပြောနိုင်ကြောင်းစုံစမ်းစစ်ဆေးရမှုရောဘတ်မူလာကဘုဒ္ဓနေ့စွတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ်သမလာထရမ့်ကတော့သူဟာလုံးဝအပြစ်ကင်းတယ်လို့ပြောဆိုထားခဲ့တာ
ပါဂျာတာပရင်းနေမနဲ့ခင်ထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုဦးကျော်စံသားပြောပြပေးသွားတာပါရှင်အခုမနဲ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Greg Bands ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.